Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဇွန်လ28ရက်တောက်ကြနေ့ညပဲ VOA season တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ kilohertz 1505 5885 9323ည11965နဲ့12305တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညအစည်းအဝေးမှာတော့ကျမနန္ဒာချက်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းနဲ့ဥရောပသမ္မတကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ရရှိသွားတဲ့အပေါ်မှာရုရှားကမလိုလားတဲ့သဘောထားတွေပြသခဲ့ပါတယ်။မြန်မာသမ္မတဦးသိန်းစင်ရဲ့၄ရက်ကြာတရုတ်နိုင်ငံခရီးစဉ်အစဒီကနေ့မှာတော့တရုတ်သမ္မတနဲ့ပေကျင်းမြို့တော်မှာတွေ့ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုတော့ကိုငင်းချမ်းနဲ့တို့ကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေဒီမှာဆိုရင်မဟာတန်တိဒုက္ခကြောင်းလိုက်နဲ့ဆက်ဆက်တဲ့တန်ဃာတော်ရဲ့အမှုကြားနာပွဲကိုပွင့်လင်းမြင်သာမှုရှိဖို့ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ရဲ့အနာဂတ်ဆွေးနွေးပွဲအတွင်းဝန်ကြီးချုပ်တေဖြစ်အဆိုပြုခံထားရတဲ့ဗိုလ်ချုပ်မောင်မောင်အောင်က
ကိုအခုတောင်းဝန်ထမ်းဆောင်တဲ့အချိန်မှာတော့နိုင်ငံသားဖြစ်တဲ့လူရောပြေးမယ်မပြေးတဲ့လူရောလုံးဝမပြေးရဘူးဒါတော့ကိုတို့တိတိကျကျလိုရဒါနိုင်ငံတဲ့တိတ်အရေးကြီးတယ်မည်မျိုးလို့လူမျိုးပြောလူမျိုးရင်လူမျိုးပြော
မကြခင်မှာအပြည့်အစုံနားဆင်ရပါမယ်တခါရှမ်းပြည်နယ်ရင်းကတိုက်ပွဲအခြေအနေတွေပြင်အမေရိကန်နိုင်ငံတဲကိုတရားမဝင်လှိမ့်ဝင်လာနေတဲ့ကလေးငယ်တွေရဲ့ကိစ္စကင်တွယ်ဖို့အိမ်မျိုးတော်ကစတင်နေပါပြီဒီလိုအကြောင်းတွေနဲ့အတူပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါဒီစီဇန်တွေကိုမထုတ်လွှင့်ပေးခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့ကိုငင်းချမ်းကအကြေညာပေးပါမယ်ရှင်
ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာဒီကနေ့လက်မှတ်ရေးထိုးသဘောတူညီလိုက်တဲ့ဥရောပသမ္မဂ EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အတွက်ယူကရိန်းအနေနဲ့တန်ဖိုးကြီးကြီးပေးခဲ့ရတဲ့အကြောင်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောလိုက်ပါတယ်။ရုရှားနိုင်ငံကမလိုလားတဲ့သဘောထားတွေပြောဆိုခဲ့ပြီးမြဲလဲသဘောတူညီချက်ဟာတမိုင်းဝင်မဲ့အစီအစဉ်တစ်ခုဖြစ်နေလဲယူကရိန်းသမ္မတကပြောဆိုခဲ့တာပါ။ဒီနေ့ဆက်မိုက်မှာယူကရိန်းသမ္မတဟောင်းဗစ်တာယန်နူကိုဗစ်ယာရုကဖြုတ်ချခံခဲ့ရတဲ့အထိအခြေတင်ဖြစ်စရာတွေကြုံရတဲ့ကုန်သွယ်ရေးသဘောတူညီချက်ကြောင့်ယူကရိန်းနိုင်ငံသားတွေအတွက်ဥရောပနဲ့ရုရှားဘသူကိုတစ္ဆာခံမလဲဆိုတော့အတင်းအကျပ်ရွေးချယ်ဖို့ဖြစ်ခဲ့ရတယ်လို့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းမှာရေရှည်ပစ်ခတ်ရစေးရဖို့အတွက်ယူကရိန်းအာဏာပိုင်တွေနဲ့ခွတ်တွက်ရေးလူလားသူတွေကြားဆွေးနွေးဖို့လိုအပ်တယ်လို့လည်းရုရှားသမ္မတကပြောဆိုခဲ့တာပါ။ EU နဲ့ကုန်သွယ်ရေးသဘောတူညီချက်ရယူမဲ့အစီအစဉ်ကြောင့်ရုရှားလူလားသူတွေရှိရာခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားနိုင်ငံပိုင်ဖြစ်တွန်းလိုက်တဲ့အထိကြုံခဲ့ရတယ်လို့နိုင်ငံရေးပြဿနာတွေကြီးထွားလာရကနိုင်ငံရှေ့ပိုင်းမှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလူလားသူခွတ်တွက်ရေးသမားတွေကြားတိုးတက်တန်ရုံတက်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။တရားဝင်ပစ်ခတ်ရစေးဒီကနေ့ဆုံးသတ်မဲ့အချိန်မှာပဲပစ်ခတ်တွေကြားကထွက်ပြေးလာတဲ့ဒုက္ခသည်တွေကအထုပ်ပိုးတွေအပြည့်တင်ဆောင်လာတဲ့ကားတွေနဲ့ရုရှားနယ်စပ်မှာမနေ့တုန်းကတန်းစီဆောင်ဆိုင်နေခဲ့ကြတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောဆိုခဲ့တာပါ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာအမင်းကြီးယုံကတော့လူပေါင်း300,000ကျော်ယူကရိန်းကနေရုရှားနိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့9,400ကလည်းပြည်တွင်းဒုက္ခသည်တွေဖြစ်ခဲ့ကြတဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်
။ဥရောပကော်မရှင်ရဲ့အကြီးအကဲအသစ်တဦးရွေးချယ်ဖို့အတွက်ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေဟာဘရက်ဆဲလ်မှာ2ရက်ကြာဆွေးနွေးနေကြပါတယ်။လူစင်ပတ်ဝန်ကြီးချုပ်ဟောင်းယွန်းကလောက်ဒီယွန်းကရွေးချယ်ခံရမယ်လို့အများကမျှော်လင့်ထားကြပါတယ်။ဒါပေမဲ့မစ္စတာယွန်းကဥက္ကဋ္ဌဖြစ်လာမဲ့အရေးကိုဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဆန့်ကျင်ပြီးဒီအဖွဲ့အစည်းကိုရှေ့ဆက်သွားအောင်ဦးဆောင်နိုင်မဲ့သူမဟုတ်ဘူးလို့ပြောသွားပါတယ်။မစ္စတာကင်မရွန်ကိုဒီကိစ္စနဲ့ပတ်သက်ပြီးထောက်ခံသူအနည်းငယ်သာရှိပေမဲ့သူကတော့မစ္စတာယွန်းကပြုပြင်ပြောင်းလဲမှုလုပ်နိုင်တဲ့စိတ်ဓာတ်နဲ့ထောက်ပံ့နိုင်တာမရှိဘူးလို့ပြောပါတယ်။မစ္စတာကင်မရွန်ရဲ့ဒီလိုဆန့်ကျင်မှုဟာဥရောပယူရိုငွေကြေးစနစ်ကိုမတုံ့တဲ့ဗြိတိန်အနေနဲ့ဥရောပသမဂ္ဂကထွက်သွားမလားဆိုပြီးစိုးရိမ်နေကြပါတယ်။ပထမကဘာစစ်စဖြစ်ခဲ့တဲ့ရာစုနှစ်အထိမ်းအမှတ်အတွက် EU ခေါင်းဆောင်တွေဟာဂျာတာဘရင်းနေကလေးက Ypres Belgium မှာတွေ့ဆုံခဲ့ကြတာပါ။ဆာရာယေဗိုမှာလှုပ်ကြံခံရတဲ့အင်ရှေ့မင်းသား Franz Ferdinand အသက်ခံရတဲ့နှစ်တရာမပြည့်ခင်နှစ်ရက်အလိုမန်နင်ဂိတ်အထိမ်းအမှတ်နေရာမှာအခမ်းအနားပြုလုပ်ခဲ့ပါတယ်
။အာဖဂန်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်လို့သမ္မတလောင်းဖြစ်သူတူရဲ့ပြောဆိုချက်ကိုထောက်ခံတဲ့အနေနဲ့ဒီကနေ့လူထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။ဇွန်လ14ရက်နေ့ကရွေးကောက်ပွဲအတွင်းမဲယုံနေမှာမမမကန်လို့ရတွေကြီးကြီးပေါ်ပေါက်ခဲ့တာကိုကန့်ကွက်သွားမှာဖြစ်တဲ့အကြောင်းသမ္မတလောင်းတူဖြစ်တဲ့အဗ်ဒူလာအဗ်ဒူလာကပြောဆိုထားတာပါသမ္မတဟာမစ်ခါဇိုင်းနေမှာအစားထိုးခံရမဲ့သမ္မတလောင်းရွေးဝဲအတွက်တကြောပြန်ရွေးချယ်ရမှာတော့သမ္မတလောင်းအဗ်ဒူလာကိုလူကြိုက်များနေကြပါတယ်တကြောပြန်ရွေးကောက်ပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်းအဗ်ဒူလာကုသရေးဝန်ကြီးဟောင်းအက်ရှရက်ကာနီနဲ့ရှင်ပြန်ရမှာပါ ဒီလာဇမိုင်းမှာတော့ရွေးကောက်ပွဲမှာတမာမှုတွေနဲ့ပတ်သက်လို့ကော်မရှင်ကဖြစ်ရှင်းမှုဖြစ်ခဲ့တာကြောင့်မဲယူတက်တဲ့အစီအစဉ်ကိုသဘိတ်မောက်မယ်လို့လည်းတမနာလောင်းအဗ်ဒူလာကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့နေတူးတပ်ဖွဲ့ဝင်အများစုဒီနှစ်ကုန်မှာပြန်လည်ထွက်ခွာဖို့ပြင်ဆင်နေချိန်မှာပဲတာလီဘန်စစ်သွေးကြွတွေရဲ့ပုံကံမှုတွေအားကောင်းနေစေဖြစ်တဲ့အာဖဂန်မှာရွေးကောက်ပွဲတွေအောင်မြင်မြင်မကျင်းပနိုင်မဲ့ဖြစ်နေရတဲ့အခြေအနေတွေကြောင့်နိုင်ငံရေးအရာအန္တရာယ်တွေနဲ့လည်းကြုံနေရပါတယ်။
အီရန်နိုင်ငံရဲ့ထိတ်တန့်ရှိရိုက်ဘာသာရေးခေါင်းဆောင်ကခေါင်းဆောင်အစ်တစ်ကိုအင်္ဂါနေ့အပြီးရွေးဖို့နိုင်ငံရေးအဖွဲ့တွေကိုတိုက်တွန်းလိုက်တဲ့အတွက်ဝန်ကြီးချုပ်နိုရီအယ်မာလီကီကို PR တွေတိုးလာနေပါတယ်။အီရန်ရဲ့ဆူနီလူနည်းစုပါဝင်အောင်အစိုးရအစ်တစ်ကိုဖွဲ့မယ်လို့လူအများကအစ်တစ်ရွေးကဲရွေးချယ်တင်မြှောက်လိုက်တဲ့ပါလီမန်အစ်တစ်ကိုမျှော်လင့်နေကြတာပါ။မစ္စတာမာလီကီအနေနဲ့ရှိရိုက်မဟာမိတ်အချို့ကိုဆုံးရှုံးနေတာပါ။ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီအယ်ဆစ်စတနီကနိုင်ငံရေးအုပ်စုတွေကိုအင်္ဂါနေ့မှာကျင်းပတဲ့လွှတ်တော်အစည်းအဝေးမှာဝန်ကြီးချုပ်အသစ်သမရအသစ်လွှတ်တော်ဥက္ကဋ္ဌအသစ်ရွေးဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ AP 30ရက်ကရွေးကောက်ပွဲရလဒ်ကိုစန့်ကျင်ဘက်ဖြစ်သွားမယ်ဆိုပြီးလက်ရှိဝန်ကြီးချုပ်ကအရေးပေါ်အဆိုရဖွဲ့ဖို့ညှင်းဆိုထားတာပါ။မစ္စတာမာလီကီရဲ့အနာဂတ်နဲ့ဆွန်နီအစွန်းရောက်တွေကိုဘလို့ရင်ဆိုင်ရမလဲဆိုတာကိုဆော်ဒီအာရေဗျဘုရင်အဗ်ဒူလာနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ကိုအကြောင်းအရာတစ်ခုအနေနဲ့ခဏိမှဆွေးနွေးမှာဖြစ်ပါတယ
်။ VOA American တာညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3ညလိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view American အသံမြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာသမ္မတဦးသိန်းစင်ရဲ့၄ရက်ကြာတရုတ်နိုင်ငံခီးစဉ်ဒီကနေ့စတင်ရမှာတော့တရုတ်သမ္မတပါဝင်ဆိုရထိပ်တန်းခေါဆောင်နေနဲ့တွေ့ဆုံခဲ့ပါတယ်တရုတ်သမ္မတရှီချင်းပင်ပါဝင်တရုတ်ဆိုရတာဝန်ရှိသူတွေနဲ့ဘီဂျင်းမြို့တော်မှာတွေ့ဆုံရမှာတော့နှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမ္မတဦးသိန်းစင်ကပြောဆိုခဲ့တာပါ
အဲ့ဒီကနေ့ကျွန်တော်ရဲ့ဒီတရုတ်ပြည်သူသမ္မတနိုင်ငံကိုလာရောက်တဲ့အထက်ကရွေးချယ်ကလည်းနှစ်နိုင်ငံကြားမှာကျွန်တော်တည်ရှိနေတဲ့ချစ်ချင်းနဲ့ပူးပေါင်းဆောင်ရွက်ကိုပုံမှန်ပြီးတော့ခိုင်မြဲစေဖို့အတွက်ပဲဖြစ်ပါတယ်
မြန်မာနိုင်ငံမှာနိုင်ငံရေးအရာအပြောင်းလဲတွေလှုပ်ဆောင်လာရကအနောက်နိုင်ငံတွေကအဆက်ဆက်နေများလာတဲ့အမျှတစ်ချိန်ကမြန်မာအစိုးရတွေပေါ်နိုင်ငံရေးစီးပွားရေးအရာဩဇာညောင်းတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာရက်ခတ်လာမလားဆိုပြီးတွက်ဆမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းခီးစဉ်ကိုဖိတ်ကြားခဲ့တဲ့တရုတ်သမ္မတရှီချင်းပင်ကတော့နှစ်နိုင်ငံကြားဆက်ဆံရေးတွေကိုထိမ့်သိမ့်သွားဖို့ပြောဆိုခဲ့တာပါ။ပြောင်းလဲလာတဲ့အခြေအနေအောက်နှစ်နိုင်ငံစလုံးအတွက်ရည်ရှိအကျိုးရှိစေမယ့်ချစ်ချစ်ရင်းနှီးမှုတွေအတွက်မှန်ကန်တဲ့လမ်းညောင်းအတိုင်းဆက်လက်ထိမ့်သိမ့်သွားကြရမှာဖြစ်တဲ့အကြောင်းတရုတ်သမ္မတကပြောဆိုခဲ့တာပါသမ္မတဦးသိန်းစင်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားငင်းချမ်းစွာအတူရှင်တွဲနေထိုင်ရင်းမူ၅ချက်အနည်း60ဖြစ်ဖြစ်စနေနေ့တနင်္ဂနွေနေ့မှာကျင်းပမယ့်ဘေကျင်းမြို့ကအခမ်းအနားတွေကိုလည်းတက်ရောက်အောင်ပါပါအ
ိန္ဒိယနိုင်ငံတောင်ပိုင်းမှာအစိုးရပိုင်ဒဏ်ငွေပိုင်လိုင်းတစ်ခုပောက်ကွဲမှုဖြစ်ခဲ့လို့လူ14ယောက်သေဆုံးပြီး15ယောက်ဒဏ်ရာရတယ်လို့ဒေသဆိုင်ရာအရာရှိတွေကပြောပါတယ်အန္တရာပါဒက်ရှ်ပြည်နယ်အရှိဂေါတဗာဒေသမှာရှိတဲ့အိန္ဒိယဂက်စ်ကုမ္ပဏီရဲ့ပိုက်လိုင်းမှာပောက်ကွဲမှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တောက်ကြာနေမနက်ပိုင်းမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မီးတောက်ကြီးတွေထွက်ပေါ်ခဲ့ပြီးအနီးအနားခြေရွာကနေအိမ်တွေမီးလောင်ခဲ့ရပါတယ်။ဓာတ်ငွေပိုက်လိုင်းဘာကြောင့်ပောက်ကွဲခဲ့ရလဲဆိုတာမသိရသေးပါဘူး။ပောက်ကွဲမှုကြောင့်အသက်ဆုံးရှုံးရတဲ့မိသားစုတွေနဲ့အတူထပ်တူဝမ်းနည်းရပါကြောင်းအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမွန်ဒီကပြောပါတယ်။ဆိုင်ဝင်ကြီးနဲ့အတူအခြားအစိုးရအရာရှိတွေကိုလည်းသူစကားပြောဆိုခဲ့ပြီးအခင်းဖြစ်ပေါ်တဲ့နေရာမှာအကူအညီတွေချက်ချင်းပေးသွားဖို့ညွှန်ကြားခဲ့တဲ့အကြောင်းကိုလည်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကအင်ဂျီဝင်ကြီးစာမျက်နှာမှာအိန္ဒိယဝင်ကြီးချုပ်ကရေးသားထားပါတယ်။အခုလအစောပိုင်းတုန်းကလည်းစစ်တကောင်းပြည်နယ်အလဲပိုင်းကအစိုးရပိုင်းတမ်မနီဆက်ယုံတစ်ခုမှာအစိတ်ရှိတဲ့ gas တွေရိုစိတ်မှုကြောင့်လူ6ဦးသေဆုံးခဲ့ရပါသေးတယ်။
နီပေါ်နိုင်ငံဝန်ကြီးချုပ်ကအဆုတ်ကင်ဆာရောဂါခံစားနေရပြီးအမေရိကန်ပြည်တော်စုနယူးယောက်မြို့ကဆေးရုံတစ်ခုမှာတိုက်ရောက်ကြီးကုသမှုခံယူဖို့စီစဉ်နေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်နီပေါ်ဝန်ကြီးချုပ်ဆီရှိကိုရီယာလာကုသမှုခံယူမဲ့အစီအစဉ်ရဆင်းတော့တရင်းနှစ်ပတ်အတွင်းမှာပြီးစီးလိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလကနီပေါ်အစိုးရအကြီးအကဲတာဝန်ဆက်တင်ယူခဲ့တဲ့ဝန်ကြီးချုပ်ဟာပုံမှန်ဆေးစစ်မှုခံယူဖို့အတွက်နယူးယောက်မြို့ကိုတွားရောက်ခဲ့တာလည်းဖြစ်ပါရယ်ဝန်ကြီးချုပ်ကိုရလာဆိုရင်တော့သူ့မိသားစုအတွင်းမှာ၄ယောက်မြောက်ဝန်ကြီးချုပ်တာဝန်ယူခဲ့သူတူဖြစ်ပြီးနီပေါ်နိုင်ငံမှာအချိန်တော်ကြာနေပြီဖြစ်တဲ့အခြေခံဥပဒေကိုအပြစ်သက်ရေးဆွဲဖို့လည်းကတိပြုထားသူဖြစ်ပါတယ်
။ကမ္ဘာဖလားဘောလုံးပွဲရဲ့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုစနေနေ့မှာတောင်အမေရိကအသင်း၄သင်းနဲ့စပြီးကစားကြမှာဖြစ်ပါတယ်။ကမ္ဘာဖလားချန်ပီယံ၅ချိန်ဖြစ်ခဲ့တဲ့ဘရာဇီးကချီလီနဲ့ကစားမှာဖြစ်ပြီးကိုလံဘီယာကဥရုဂွေးနဲ့ကစားမှာဖြစ်ပါတယ်။ ဂျာမနီကအယ်ဂျီးရီးယားနဲ့တနင်္လာနေ့မှာကစားမှာဖြစ်ပြီးအမေရိကန်ကဘယ်လ်ဂျီယမ်နဲ့အင်္ဂါနေ့မှာကစားမှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့ပွဲစဉ်တွေမှာဂျာမနီကအမေရိကန်ကိုတကူးကိုမရှိနဲ့နိုင်ခဲ့ပြီးပေါ်တူဂီကဂါနာကို2ဂိုးတကူးနဲ့နိုင်ခဲ့ပါတယ်။အမေရိကန်နဲ့ပေါ်တူဂီ၄မတ်စီအမှတ်တူနေပြီးဂိုးကွာခြားချက်အရအမေရိကန်ကဒုတိယအဆင့်ကိုတက်သွားတာပါ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုငိမ့်ချန်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ဒီညတော့မဟာတန်တိဒုက္ခကြောင့်တိုက်နဲ့ဆက်ဆက်ပြီးအစွဲခံထားရတဲ့တန်ဃာတော်တွေရဲ့အမှုနဲ့စပါမယ်ရှင်မဟာတန်တိဒုက္ခကြောင်းတော်အငင်းပွားမှုနဲ့ဆက်ဆက်ပြီးတော့တရားစွဲခံထားရတဲ့တန်ဃာတော်တွေရဲ့အမှုကိုစစ်ဆေးတဲ့တရားခွင်မှာပြင်ပလူပုဂ္ဂိုလ်နဲ့တန်ဃာတွေဝင်ရောက်နားထောင်ခွင့်ရပေမဲ့အများပြည်သူရှေ့မှာပွင့်လင်းမြင်သာစွာစစ်ဆေးတဲ့တရားခွင်မျိုးဖြစ်ဖို့လိုနေသေးတယ်လို့ဒီကနေ့တရားရုံးမှာကိုယ်တိုင်သွားရောက်နားထောင်ခဲ့တဲ့88မျိုးဆက်အဖွဲ့ခေါင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်ဒီကနေ့တာမွေတရားရုံးကဒုတိယအကြိမ်တရားစစ်ဆေးမှုမှာတရက်လိုကိုအဓိကစစ်ဆေးခဲ့ပြီးဇူလိုင်လ၄ရက်နေ့မှာတတိယအကြိမ်ယုံချင်းပြန်ပေးထားပါတယ်။တရားရုံးမှာကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုစီသူကရန်ကုန်ကနေအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မဟာတန်တိဒုက္ခကြောင့်တော့ငင်းပွားမှုနဲ့ဆွဲချက်တင်ခံထားရတဲ့တန်ဃာတော်၅ပါးကိုဒီကနေ့ဇွန်လ28ရက်နေ့မှာဒုတိယအကြိမ်ဖြစ်ယုံထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့ယုံချင်းမှာတော့တရက်လိုကိုပဲအဓိကထားစစ်ဆေးခဲ့တာဖြစ်တယ်လို့တန်ဃာတော်တွေကမိန့်ပါတယ်။လာမယ့်ဇူလိုင်လ၄ရက်နေ့မှာတော့ထပ်မံစစ်ဆေးဖို့ယုံကြည်ပေးထားတယ်လို့လဲဆွေးဆက်တင်ခံထားတဲ့အင်္ဂလန်ဆရာတော်ဦးဒရာကတရားရုံးတော်ကအထွတ်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးတော့အခုလိုမိန့်ကြားပါတယ
်။ဘုန်းကြီးတို့ဒီအမှုပါဟိုတကယ်ကိုမှသာသနာနဲ့သက်ဆိုင်တဲ့အမှုကြီးဖြစ်နေတယ်သာသနာတော်ကြီးတစ်ခုလုံးနဲ့လည်းသက်ဆိုင်နေတယ်။ကိုယ်မနိုင်ငံမှာမိသားစုတွေရတယ်။သာသနာတော်၅သိန်းနဲ့လည်းသက်ဆိုင်နေတယ်။အမှုကြီးဖြစ်ပါလေ။အဲ့တော့တမျိုးသားလုံးကလည်းပဲစိတ်ဝင်စားနေတယ်ဆိုတာခွန်ကြီးတို့သိပါလေ။ဒါကြောင့်ခွန်ကြီးတို့ကလည်းပဲပခုံးနဲ့တူအမှုစစ်တဲ့နေရာမှာတကယ်ရဲ့အမှုကအမှန်ကိုပေါ်လာအောင်စစ်ဖို့ရန်အတွက်ရည်ကြီးလာတယ်။သူတော့သက်သေးတွေကိုတရားလိုတွေရောတရားခံတွေရောစသည်ဖြင့်ဒါတွေကိုသေးသေးချာချာကိုဘဲမလိုက်ဖဲနဲ့အမှန်တရားဒီပေါ်အောင်ဆက်နိုင်ဖို့ဆိုတာဟာအမတန်မှအခွင့်အရေးဟာရခဲ့ပါလေ။ဒါကြောင့်ဒီအရေးကိုဖြည်းဖြည်းစစ်စစ်နဲ့ဟိုဆက်ရမှာဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးတို့ကိုအခုလာမယ့်၄ရက်နေ့၁၂နှစ်တိတိပါမဖြစ်ဘုန်းကြီးတို့ပြန်လဲစစ်စစ်အောင်မှာဖြစ်ပါတယ်။အခုဒီနေ့စစ်တာကတော့အဲတရားလိုပဲစစ်နေသလားဖြစ်နေလို့ကြောင့်တရားလိုအပြင်အဲတက်တည်ပေါ့တရားလိုရဲ့တက်တည်ဒီကိုလည်းပဲစစ်အောင်မှာဖြစ်ပါတယ
်။ဂျွန်လ23ရက်နေ့ကပထမဆုံးအကြိမ်ရုံးထုတ်ခဲ့စဉ်ကတန်ခါ၅ပါးကိုလူဝဲလဲစီခဲ့ပြီးတော့ယုံထုတ်ခဲ့ပြီမဲ့ဒီကနေ့မှာတော့ချွင်းချက်အနေနဲ့သင်္ကန်းယုံစီခဲ့ပြီးတော့ယုံထုတ်ခဲ့တာဖြစ်ပါတယ်ဒီကနေ့ဆင့်ခေါ်ခဲ့တဲ့ယုံချင်းကိုကြားနာသူတွေအဖြစ်လာရောက်ခဲ့တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့စီကကိုမင်းကွန်နိုင်ကတော့တရက်ခွင်မှာကိုတိုင်ကြားနာခဲ့ရတဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါရစေ
အခုဒီနေ့တရားရုံးလို့ခါပြောပေါ့ကျွန်တော်တော့နားထောင်ခွင့်ရခဲ့တယ်နားထောင်ခွင့်ရခဲ့ပြီမဲ့ကျွန်တော်စိတ်ထဲမှာဘာဖြစ်လာလဲဆိုတော့သတင်းသမားတွေကိုအင်မတန်နားထောင်စီခြင်းနဲ့စိတ်တွေတဖွာဖွာဖြစ်လာတယ်ဘာဖြစ်လို့ဒီလောက်ကြီးကျယ်တဲ့အမှုကိုဒီလောက်ကျင်းတဲ့ယုံကားလေးထဲမှာဘာဖြစ်လို့စစ်လဲဆိုတာကျွန်တော်စဉ်းစားမိတယ်။အဲ့တော့ဟိုပွင့်လင်းမြင်သာစေခြင်းနဲ့ဘယ်သူတရားတယ်ဘယ်သူမျှတတယ်ဆိုတာကအစပေါ့။တကယ်တော့ကျွန်တော်ဒီပင်လင်းပြောခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုရင်ကျွန်တော်အဆုံးဖြတ်ချက်ကကျွန်တော်စိတ်ကကျွန်တော်အကြိုက်ဖြစ်နေတယ်။သတင်းသမားအများစုနားထောင်သင့်တယ်လို့ပဲကျွန်တော်ပြောချင်တယ်။အဲ့တော့ဒီခုကျွန်တော်ကြုံတာကငါဘာကြုံတာလဲဆိုတော့ဆွတ်ဆွဲခံရတဲ့ဘက်ကအရှိနေတွေကနေပြီးတော့တရားစွဲတဲ့ပုံကိုပြန်ပြီးတော့မေးတယ်မေးခွန်းနေအဲ့ဒါတွေကခမားတို့အနေနဲ့အမှန်တန်နားထောင်သိတယ်လို့ကျွန်တော်ထင်တယ်။ပြန်ဖြေဆိုတဲ့အချက်တွေကလည်းခမားတို့သတင်းသမားတွေရအောင်ရထိုက်တယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဒီတရားရုံးဟာတပြည်လုံးမှာမကတစ်ကမ္ဘာလုံးမှာစိတ်ဝင်စားနေတဲ့ကိစ္စဖြစ်တဲ့လက်ကြောင်းဒီထက်ပိုပြီးတော့အများနားထောင်နိုင်အောင်ကြေပြန့်အောင်တော့လုပ်ပေးသင့်တယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဆက်ပြီးတော့နောက်ဆုံးအဆုံးသတ်မှာတော့တကယ်တရားမျှတမှုရှိမရှိဆိုတာကျွန်တော်ကြည့်ရမယ်။တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေဖြစ်လာပြီဆိုရင်နောက်ထပ်ယဟန်ပြည်သူတွေရဲ့မကျေနပ်မှုတွေကပိုပြီးတော့များလာမယ
်ဒီကနေ့ဇွန်လ28ရက်နေ့ဒုတိယအကြိမ်ယုံထုတ်ဆင်မှာတော့သာသနာရေးကတာဝန်ရှိသူအချုပ်တရားလိုအဖြစ်လာရောက်ထွက်ဆိုခဲ့ပါတယ်ယုံတော်ရှိမှာတော့တန်ဃာတော်အချုပ်အပြင်လူပုဂ္ဂိုလ်အများပြားလာရောက်ပြီးတော့ဆောင်ဆိုင်နေခဲ့ကြတာပါတတိယအကြိမ်ယုံချင်းကိုတော့လာမယ့်ဇွန်လ4ရက်နေ့နေ့လယ်12နာရီမှာချိန်ဆထားတာလည်းဖြစ်ပါတယ်မဟာတန်တိဒုက္ခကြောင်းတော်ဟာတန်ဃာမဟာနာယကအဖွဲ့နဲ့ပြည်နှံဆရာတော်ဦးပညာဝန္တတို့အကြားပိုင်ဆိုင်မှုအငင်းပွားနေခဲ့တာဖြစ်ပြီးတော့ဂျွန်လ10ရက်နေ့မှာတော့ယာယီသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဦးဥဒရအပါအဝင်တန်ခါ5ပါးကိုအင်အားသုံးဖမ်းဆီးခေါ်ဆောင်လူဝတ်လဲစီခဲ့ပြီးတော့ဂျွန်လ เจ้าหนูก็เลยเชื่อไปเขาพี่บาร์เลยครับ
ก็สิดูที่เห็นไปปุ๊บก็ได้พี่บาร์เลยมาเจอกันมาแล้วแชมป์ปีนี้เรื่องอะไรไปเช่นนี้รีกูพี่พี่บุษบาร์เลยชิคุณรู้ยังไงปีนี้น่าจะสูงหนึ่งวัยจี้ยังมั้ยยังไงเดี๋ยวนั้นเรื่องนี้ท่านดูลุ่มยาวจ้ารีกูเตะช้าสิจะปีไหนงั้นนะพี่ท่านดูรีกูตีมาพิจารณาเลยยังไงปีนี้วันจี้เจ้าเตะพี่สูบพี่ขันทายอะไรบุจงมามาองอาพี่สูไลบาร์เลยเนี่ยมันยังไงสันดามันเนี่ยจะพิลูกได้ส่วนหนึ่งไว้ด้วยไหนงั้นก็กูยี่เปย์ไอเอ็นจีโอพ่อรีเนี่ยส่วนหนึ่งปีเดียวเอาคู่ลูกเจ้าจ่ายกันแล้วบ้างพี่สงโอกูยังไม่เอาเงาเสียเปล่าๆบ้างไหมชิม
ฮู้บาร์เลยยังไงปีนี้วันจี้เจ้าพี่บุลาลามยานี่เลยบุจงมามาองอาเนี่ยมันยังไงนะพี่ชาวท่าจ่าเลยเพิ่งลีลุ่มยูรีเด็กอ่ะไหนงั้นนะพี่ท่านดูรีกูตาอาทิตย์ช้าสิ้นเดือนมาไหนงั้นนะพี่ตีมันปิดตัวไม่ลูกเนี่ยมันยังไงสันดามาปิดลูกเดชส่วนหนึ่งไว้ปีมาคุลูกเจ้าจ่าเลยบาร์เลย
ปีเกเรกันอะไรมาแต่จะใครได้ยินอะไรมีน่ารับปะเนาะที่ที่สี่เล่มมาทุเรียนเนี่ยชินิจาร์เลยสุดท้ายเนี่ยตัวรูปเจ้าจ่าเลยอุบามีกำมันดูมีรีบปะแต่ยังน่าสุดาแต่ดูยังแต่ยังน่าเดี๋ยวมาปะเนาะที่อาจจะมาปาร์ตี้ยังแต่ยังน่าเลยทำไมชินิแก่ไม่ได้มายาวเลยปัจจัยยอดเลยตัวที่เป็นงานดีปะตัวกูแก้มกับเพื่อนยาคนน่าซีซีกัดเดียวกำมันดีเนี่ยส่วนน้ำเนี่ยลูกเด้อจะมองกำมันสุดเลยไม่ยอมรู้สุดออกมาชินิกำมันแต่ยังน่าดีเลยอาจารย์มีอาจารย์มรุจินีเข้มเนี่ยมาตัวนี้อะไรเพียงมาเนี่ยมาเรื่อยสุราโรดาริอาโรเชียงยูซีซีอเมกิซาบอเนาะกูเจอเส้นไลน์กงโบราบอฮารอแล้วว่าก็วันนี้ท่านรู้ว่าไม่ไปเนาะปีเกเรฮาริอาโรกูว่าตีมาส่วนนี้จะมาอู้กูตามวันท่านนี้จะมาโรไหนงานนั้นพี่ตีเนี่ยรู้ว่าปีไหมไม่พี่ตีเนี่ยรู้ว่าลงว่ามันเปียกฮารอโกรธที่จะรู้ว่าถ้าไหนงานนั้นตีเยจีเลยนิมิโอรู้ลุงมิโอเปียกลุงมิโอยังลุงมิโอเปียกเหรอถ้าพี่นี่ถ้าไหนงานเรามาถ้าที่มาต้องที่จะพามุจ
ยังไงดีตามาปีนี้ปากาดีปอลาบีมันยังไม่ได้พิจารณาฮะเบงกอลีมุสลิมด้วยนั่งยังยิ้มมันจะตะคุบอ่ะจีกันแก่ละพี่เดียวเจ้าถ้าวันนี้ตัวยังไงมีตาปารีก้าที่ส่วนนี้เป็นมาทับยากเจ้าปารีก้าหน้าดูพี่ตูดเอาได้ยิ้มมองอ่ะเปล่าวะเลย
ดีอุตส่าห์เรียกนั่งยังยิ้มมันจะจังพี่เดียวนั่งยังยิ้มมันจะนั่งมาตัวเบงกอลีด้วยรู้หันจ้าตอนนี้ตาพี่เดียวสุดอุดิเจเนสมัยนี้กูโหลบอยู่ดีอยู่ที่เซมาคบดาริโอเขาเปลี่ยนลูกบีมาในงานกับประชาชนหลายคำรวมจากตอนนี้ที่ยืดสุดอุดิเชกุยบ้าบางลีที่เนี่ยอุบลียาในงานที่ที่เซนลันจังว่าเวลามีสุดจนรู้กันเล็กน้อยสุดแต่เราไม่รู้สิ่งใดบีมาลงจงเอเชียพุ่งเชียวเด็ดตะวันยืดกุยบ้าคันดีรวยจ้าวจนรู้ดีมาสิ่งใดจะไ
ปยามานี้ยังจะนำมาเต้าจ่าดีกันไปลูเดในงานกับพวกสีกาตะวันสีสุดเลยในงานแต่ไม่ดีบ้าเดียวเดียวสิ่งใดไปมาพวกเจ้ามามาองอ่ะနိုင်ငံက NGO တွေဟာမွတ်စလင်ဒုက္ခသည်တွေရဲ့စခန်းတွေကိုသာပို့ပြီးအကူအညီပေးနေတာမျိုးကတော့မဖြစ်သင့်ဘူးလို့သူဆွေးနွေးခဲ့ကြအောင်ပြောပါတယ
်ဒီ IDB ဆိုတဲ့ကမ့်တွေကသွားကြည့်လိုက်လို့ရှိရင်အိမ်သားတွေဒီလောင်းအိမ်သားတွေကမ့်တွေဈေးခါတွေနဲ့အမဲတို့အဆင်ပြေနေတယ်ကိုတို့ရဲ့တကယ်ရခိုင်တိုင်းသားအစ်စ်ဂျွာတွေမှာအိမ်သားမရှိဘူးမီးမရှိဘူးရေမရဘူးတစ်ဖက်ရတည်းနဲ့နေရတယ်ဆိုတော့ကိုက UN ဖွဲ့တွေကိုရောက်ရင်အဲ့တဲ့တွေခေါ်သွားတယ်ကမ့်တွေပြပြီးအဲ့ဒီဂျွာတွေခေါ်သွားတယ်ခင်ဗျားတို့ကြည့်ပါခင်ဗျားတို့ပြောတဲ့ IDB နဲ့ကျွန်တော်တို့တိုင်းတိုင်းနဲ့ကြည့် IDB ကကိုတိုင်းတိုင်းတဲ့အဆင့်မြင့်နေတယ်အဲ့တော့ခင်ဗျားတို့လူသားချင်းစာနာတယ်ဆိုတာဘယ်လိုကြည့်မှလဲအင်ရှင်ပြစ်တဲ့ကိုတိုင်းတိုင်းတွေကစင်ရိတ်နေကြနေတော့မှဟုတ်တယ်မလားတစ်ဖက်နိုင်ငံကလာတဲ့နိုင်ငံသားဖြစ်တဲ့သူတွေကယနေ့အဆင့်ပြင်းနေတယ်လို့ပြောရင်လည်းမမှားဘူးပေါ့ဆိုတဲ့ချိန်မှာရခိုင်တိုင်းတိုင်းကလည်းပေါက်ပွဲတာဒီခေတ်ကတော့ကိုပြောလို့လေခေတ်ကာလစနစ်ကြောင်းသွားပါပြီဟဲ့လားအားလုံးကဒီမိုကရေစီပွဲပုံဝင်နေနေမြင်မြင်သာသာပဲနော်ဟိုနိုင်ငံတော်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးအတွက်ဥပဒေလွင်ကျန်တဲ့ဟာတော့ဥပဒေအကြောင်းမရှိဘူးเนาะကိုဘာလုပ်တယ်ဆိုတာကိုပြည်သူတွေသိရ
တကယ်တော့ဒီဆွေးနွေးပွဲဟာ2013ခုနှစ်တုန်းကရခိုင်ပြည်ပကစုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးခန်းစားပေါ်အခြေခံထားတဲ့ဆွေးနွေးပွဲဖြစ်ပြီးတင်းငိမ့်အေးချမ်းတဲ့ရခိုင်ဒေသဖွံ့ဖြိုးရေးဘယ်လိုလုပ်သွားမလဲဆိုတဲ့လုပ်ငန်းစဉ်6ခုကိုချပြဆွေးနွေးကြတာလည်းဖြစ်ပါတယ်အဲ့ဒီထဲမှာပြည်နယ်လုံခြုံရေးအပိုင်းနဲ့ပတ်သက်လို့ဒီခိုင်အမျိုးသားပါတီကတင်ပြခဲ့တဲ့သဘောထားကိုဒေါက်တာအေးမောင်ကရှင်းပြပါတယ
်။ဒီ action plan ပေါ့နော်။ဒီအရေးယူဆောင်ရွက်မယ့်အစီအစဉ်။လုံခြုံရေးပိုင်းလို့ဒီတော်စုဆိုရရဲ့တာဝန်ဘာဖြစ်လဲ။နော်ပြည်နယ်ဆိုရရဲ့တာဝန်ဘလို့ဖြစ်တဲ့တလေပေါ့။နော်ပြီးခဲ့တဲ့ကာလလုံခြုံရေးစိုးပေါက်ကျိုးပေါက်ခဲ့တာတွေပုံမှာနောင်မဖြစ်အောင်ပြည်နယ်ဆိုရကိုလုံခြုံရေးနဲ့ပတ်သက်လို့ကုတ်ကင်းစီမံပိုင်ခွင့်တွေဘလို့အထာအနှင်းထားရမှာလေပေါ့နော်။အဲ့ဒါတွေကိုဆွေးနွေးကြပါတယ
်။ဟုတ်
အိခါမှာနေဆက်လုံခြုံရေးနော်ချန်စီယိုကာရာနောက်ပေးနေတဲ့လုံခြုံရေးနေဆက်ဒေသမှာရှိတဲ့နေဆက်လုံခြုံရေးရေးတက်ဖို့ရဲ့တာဝန်လုပ်ပိုင်ခွင့်အဲ့လိုလုပ်ပိုင်ခွင့်အတွက်လိုအပ်တဲ့ဥပဒေနေဆက်ဒေသမှာရှိတဲ့ကြီးရွာတွေပေါ်မှာလုံခြုံရေး ဘလို့စစ်ဆေးသွားမလဲနော်ဒါပေမဲ့ဒီစိတ်ကြီးပါလို့ရှင်းနေကြပါလေ
Action Plan လို့ခေါ်တဲ့အေဂျင့်လုံုံဖွံ့ဖြိုးရေးလုပ်ငန်းစဉ်6ခုထဲမှာပြည်내လုံုံရေးအရေးပေါ်ကာလကံတွေမှုပြန်လည်ထူထောင်နေရခြားရာရေး1982နိုင်ငံသားဥပဒေအရဘယ်လိုအကောင့်ထဲပေါ်တင်တယ်လဲဒေသလူမှုစီးပွားဖွံ့ဖြိုးအောင်ဘာတွေလုပ်ပေးမလဲမတူကွဲပြားတဲ့လူအဖွဲ့အစည်းတစ်ခုဟန်ချက်ညီညီငြင်းညမ်းစွာဘယ်လိုနေထိုင်သွားမလဲစတဲ့ခေါင်းစဉ်6ခုနဲ့ဆွေးနွေးကြကြအောင်သိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုရှမ်းပြည်နယ်တွင်းကတိုက်ပွဲတွေဘက်ကိုလှည့်ပါအောင်မယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကြားတိုက်ပွဲတွေမဖြစ်ဖို့ညှိနှိုင်းဆွေးနွေးနေကြမှာပဲရှမ်းပြည်မြောက်ပိုင်းကျေးသီးမြို့နယ်အတွင်းမှာမနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နမ်ခန်းနဲ့မမ်တုံမြို့နယ်တွေအတွင်းပိုင်းမှာပလောင်လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေကြားကြတာပြင်းနေတဲ့ရက်ထဲမှာတွင်တိုက်ပွဲတွေ၄ချိန်အထိဖြစ်ပွားခဲ့တာပါ။ဒီလိုတစ်ဖက်မှာပြစ်ခတ်ရဆဲရေးဆွေးနွေးနေချိန်တခြားတစ်ဖက်မှာရှမ်းပြည်နယ်တွင်ကအခုလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ VOE သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးစက်ကွန်ဆိုင်ခေါင်းဆောင်တဲ့အဖွဲ့ဟာဒီလဒုတိယပတ်ကမိုင်းရှူးမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဝကထဦးအောင်မင်းဦးသိန်းစော်တို့နဲ့နေပြည်တော်မှာဆွေးနွေးခဲ့တဲ့26ရက်နေ့မှာပဲနှစ်ဖက်တပ်တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တာပါမနေ့ကဖြစ်ပွားတဲ့တိုက်ပွဲကတော့ကျေးသီးမြို့နယ်ဝမ်ဖာဆောင်တံတားမှာတပ်ဆွဲထားတဲ့ရှမ်းတပ်ဖွဲ့ကိုအစိုးရတပ်ကတိုက်ခိုက်ခဲ့တဲ့နောက်ရှမ်းတပ်ဖွဲ့ကအစိုးရတပ်အခြေစိုက်တဲ့ဝမ်ကတ်ရွာကစစ်စခန်းကိုပြန်လည်တိုက်ခိုက်ခဲ့တာဖြစ်ပါတယ်မနေ့ကနဲ့ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးစက်ခွန်ဆိုင်ကအခုလိုပြောပါတယ
်မနေ့ကတော့အဲ့လိုကျွန်တော်တို့စခန်းကိုသူကလက်နေကြီးတွေနဲ့ပြစ်တယ်လက်နေကြီးတွေနဲ့စပြီးဝိုင်းလာဝိုင်းတာဗောဗျာဝိုင်းပတ်လာတာဗောနော်အတက်ထိုးမဲ့ပေါ်မျိုးလုတော့ဗောစစ်တဘောတရားရဒါပေမဲ့ပြစ်ချက်ခတ်ချက်တော့လုတော့ဗောဆိုတော့ကျွန်တော်တို့ကလည်းသူတို့ကိုမနေ့ကကျွန်တော်တို့လည်းနောက်ပတ်တယ်အရောဗောနော်မနေ့ကငကြိမ်ဖြစ်တယ်ဟုတ်တယ်ဒီနေ့ကျတော့ဒီနေ့ကျတော့တစ်ချိန်7နာရီခွဲရနေ7နာရီဖြစ်7နာရီခွဲကြတယ်ဟုတ်ကဲ့ဒီနေ့ဖြစ်တာကလွယ်ကူတောင်ပဲ့နော်ပေါ်မျိုးလင်းမနေ့ဖြစ်တဲ့တိုက်ပွဲပါ
မင်းကတိုက်ပွဲဖြစ်ခဲ့တဲ့ဝမ်ဖာဆောင်တံတားအနီးကစခန်းကိုတော့စုပ်ခွာပေးမှမဟုတ်ကြောင်းသူကဆက်ပြောပါတယ်။မိုင်းရှူးမြို့နယ်အတွင်းဒီလ17ရက်နဲ့12ရက်နေ့တွေကတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်တိုက်ပွဲတွေရပ်ဆိုင်းဖို့ရှမ်းတပ်ဖွဲ့ကခေါင်းဆောင်တွေနဲ့အရှိအလေပိုင်းတိုင်းကတာဝန်ရှိသူတွေညှိနှိုင်းခဲ့ပါတယ်။အဲ့ဒီနောက်ရှမ်းတပ်ဖွဲ့ကသူတို့ရဲ့ယာယီစခန်းကိုစုပ်ခွာပေးခဲ့တယ်လို့ပြောပါတယ်။SSA မြောက်ပိုင်းနဲ့အစိုးရအကြားမှာ2012ခုနှစ်နှစ်စန်းကစပြီးအပြစ်ခတ်ရပ်ဆဲခဲ့ပေမဲ့ဒီလိုအပြစ်ခတ်ရပ်ဆဲပြီးတဲ့နောက်ပိုင်းမှာတိုက်ပွဲပေါင်းအ ਨੇ စုံအကျဉ်း100လောက်ဖြစ်ပွားခဲ့ပါတယ်။ရှမ်းတပ်ဖွဲ့နဲ့အစိုးရတပ်အကြားမင်းကတိုက်ပွဲဖြစ်ပွားနေချိန်မှာပဲပလောင်ခေါ်တအံ့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့အစိုးရတပ်အကြားမှာတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေဟာမူဆယ်မြို့နယ်မုံကိုမြို့နယ်ခွဲမှာတစ်ချိန်နန်းခမ်းမြို့နယ်မှာတစ်ချိန်နဲ့မန်တုံမြို့နယ်အတွင်းမှာနှစ်ချိန်ဖြစ်ပွားခဲ့တယ်လို့ပလောင်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ပွဲ၄ချိန်နဲ့ပါဆိုရင်ဇွန်လအတွင်းမှာပလောင်တပ်ဖွဲ့နဲ့အစိုးရတပ်အကြားအ ਨੇ စုံတိုက်ပွဲ23ပွဲဖြစ်ခဲ့တယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးဌာနရဲ့တာဝန်ခံမိုင်အိုက်ကျော်ကပြောပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေရတဲ့အပေါ်မှာတော့မိုင်အိုက်ကျော်ကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တာဒီနေ့ပူစိတ်တာဒီကျတော့ဟာနေဆောင်တော့မေလာနဲ့ကြည်ကျွန်လာတယ်မှာ။ဘာကြောင့်ဖြစ်လဲဆိုရင်ဒီငကူကဒီဘက်ကျလို့တန်းနေမြေတွင်မှာလှုပ်ရှားနေတဲ့တိုင်းညာ30ကျော်လောက်တော့ပဲရှိတယ်။အမတ်လာတမတမကုန်ကုန်တက်လာတယ်ဤရလာတမတမစီရှိတက်လာအမျိုးတို့တိတ်မာဒီကျွန်တော်လူရှားနေရတွင်ကိုဆိုတော့တရင်ပေါင်း60ကျော်လောက်ရှိရအခုဆိုရင်ကျွန်တော်ဒီစကိုင်းခြံလဲတော့လက်တိုက်တယ်ပြီးရင်ကျွန်တော်တွားမဲ့လမ်းကြောင်းတွေလိုက်ပြည့်တယ် Facebook မှာတက်ခတ်တာလည်းရှိတယ်အကြောင်းကိုတိတ်ဝရပူပြီးညစ်လာ
ပလောင်တက်ဖွဲ့နဲ့အစိုးရအကြားမှာအပြစ်ခတ်ရစေးရေးအတွက်တရားဝင်တစ်ကြိမ်အလွတ်သဘောတစ်ကြိမ်ဆွေးနွေးခဲ့ပေမဲ့အခုအချိန်ထိတော့သဘောတူညီချက်မရသေးပါဘူးပြီးခဲ့တဲ့အပတ်အတွင်းကတော့ကချင်ပြည်နယ်မန်ဝင်းကြီးဘက်မှကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်ဖွဲ့အကြားမှာအ ਨੇ စုံတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီး KIA နဲ့အစိုးရကိုယ်စားလှယ်ပါဝင်တဲ့ပြည်ပခညှိနှိုင်းရေးအဖွဲ့အကြားမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ဆွေးနွေးခဲ့ကြရပါတယ်။လောလောဆယ်မှာတော့မန်ဝင်းဒေသအတွင်းမှာတိုက်ပွဲတွေဟာငြိမ်သက်နေပေမဲ့နှစ်ဖက်တပ်တွေအကြားမှာအပြန်အလှန်စောင့်ကြည့်နေတဲ့အနေအထားရှိရလို့ဒေသခံတွေကပြောပါတယ်။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့
တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးကော်မတီ NCCT တို့ဟာတပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ပေါ်ပေါက်လာဖို့အတွက်ညှိနှိုင်းဆွေးနွေးနေပါတယ်။မေလအတွင်းနောက်ဆုံးတွေ့ဆုံစဉ်မှာဒီလကုံပိုင်းမှာနှစ်ဖက်ကိုယ်စားလှယ်တွေထပ်မံဆွေးနွေးဖို့သဘောတူခဲ့ပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထပ်မံညှိနှိုင်းမှုတွေရှိနေတာကြောင့်တမတ်ရက်မှာတွေ့ဆုံဖို့ကိုရွှေ့ဆိုင်းထားပါတယ်။
ရှိမှာခင်ဗျာမြန်မာနိုင်ငံမှာအဂရီလိုက်စားမှုတိုက်ဖြည့်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်တယ်လို့ထင်ကြပါသလဲကိုနဲ့မျက်နှာကြောမတည့်တဲ့သူတွေကိုဖြုတ်ထုတ်အရေးယူတဲ့ကိစ္စမှာဒီလိုအဂရီလိုက်စားမှုဆိုင်ရာဥပဒေလက်ပစ်လိုက်မှုဆိုင်ရာဥပဒေတွေကိုအသုံးချနေတယ်ဆိုရင်တော့ဒါဟာမှန်ကန်တဲ့လုပ်ရလားဆိုတာအခုလာမယ့်စနေနေ့တိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမှာခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 239-3994 fax နံပါတ် 239-3994-992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
သောရရှင်တွေအနေနဲ့ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတောက်ကြနေညဘက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုကြံနေသေးတဲ့သတင်းဆောင်မတစ်ပုဒ်ကိုပြောပြပါအောင်မယ်။ American Tide အမေရိကတိုက်အလဲပိုင်းဒေတာကကလေးငယ်တွေအမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်တစ်လျှောက်ကနေဝင်လာနေတာကိုရပ်တန့်ဖို့အတွက်သမ္မတအိုဘားမားအစိုးရအနေနဲ့စတင်လှုပ်ဆောင်နေပြီဖြစ်တဲ့ကြောင်း VOA ရဲ့အင်ဗျူရောသတင်းတော့လူးဝစ်ရာမီရက်စ်ကသတင်းပေးပို့ထားပါတယ်။ကိုငင်းချန်းကဆက်ပြီးပြောပြပါမယ်ရှင်
။ပြီးခဲ့တဲ့၈လအတွင်းထောင်ပေါင်းများစွာသောကလေးငယ်တွေကမိဘအုပ်ထိန်းသူမပါဘဲအမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနယ်စပ်တစ်လျှောက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်ခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သူတို့ရဲ့အရေးအတွက်ကများပြားလွန်းတဲ့အတွက်ကြောင့်အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနထိန်းသိမ်းရေးစခန်းတွေကိုပြစ်ကျက်သွားစေခဲ့ပါတယ်။အဲ့ဒီလိုရုတ်တရက်မြင့်တက်လာတဲ့တရားမဝင်ဝင်ရောက်မှုတွေကိုကင်တွယ်ဖို့နီလန်းအသစ်တွေသုံးမယ်။ထိန်းသိမ်းရေးစခန်းအသစ်တွေဆောက်လုပ်မယ်။တရားသူကြီးတွေရှေ့နေတွေအမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်ဆုံးဖြတ်တဲ့အရာရှိတွေကိုထပ်လွှတ်မယ်လို့အိုဘားမားအစိုးရအနေနဲ့တောက်ကြနေမှာကြေညာခဲ့ပါတယ်။ရွှေပြောင်းလာကြတဲ့အချို့သူတွေဟာခေလွန်ခွင့်ရရှိကြမှာဖြစ်ပေမဲ့အများစုကတော့အမေရိကန်ပြည်ထောင်စုကိုဝင်ခွင့်ရမှာမဟုတ်ပါဘူး။ဩဘာမအစိုးရဟာလူအမြောက်အများကိုမြောက်ဖက်ပိုင်းပြောင်းရွှေ့အောင်လုပ်ခဲ့တဲ့သတင်းအမှားတွေကိုပြစ်မှတ်ထားပါတယ်လို့အင်ဗျူရောပြောခွင့်ရ Josh Arnans ကပြောပါတယ
် So much of what we're seeing on the southern border is the result of a deliberate misinformation campaign that is propagated by criminal syndicates in Central America
ကျွန်တော်တို့အခုတောင်ပိုင်းနယ်စပ်တစ်လျှောက်မှာတွေ့နေရတာကအမေရိကတိုက်အလဲပိုင်းကရာဇဝတ်အဖွဲ့အစည်းတွေရဲ့တမင်သက်သက်တဲ့မားဖြန့်ချိမှုတွေကိုနားယောင်ပြီးရောက်လာကြတဲ့သူတွေပါအဲ့ဒီတဲ့မားတွေကြောင့်တချို့အချင်းအကျပ်ထဲရောက်နေတဲ့သူတွေဟာအမေရိကန်ပြည်ထောင်စုမှာနေထိုင်လို့ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့သူတို့ရဲ့အသက်ကိုစွန့်ပြီးရောက်လာခဲ့ကြပါတယ်အဲ့ဒီတဲ့မားတွေဟာလုံးဝလွဲနေပါတယ
်တောက်ကြနေကပဲဂွာတီမာလာကိုသွားခဲ့တဲ့ဒုသမ္မတဂျိုးပိုင်တန်ကအဲ့ဒီအကြောင်းသတင်းတွေကိုဒေတာကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြောဆိုခဲ့ပါတယ်အစိုးရအနေနဲ့နယ်စပ်တစ်လျှောက်မှာဖြတ်ကျော်လာတဲ့မိသားစုတွေကိုထိန်းသိမ်းသွားမယ်လို့ကြေညာထားပါတယ်အခုလက်ရှိအခြေအနေမှာတော့အမေရိကန်တာဝန်ရှိသူတွေကအချို့အမှုတွေမှာခိတ္တခဏထိန်းသိမ်းနောက်တော့ယုံကြည်ပေးပြီးအမေရိကန်ပြည်ထောင်စုတွေကိုပြန်လွှတ်နေတာပါရွှေပြောင်းအခြေချသူတွေကမက္ကဆီကိုနိုင်ငံကိုဖျက်ဆီးလာကြတာပါအဲ့ဒီလိုလူအမြောက်အများပြောင်းရွှေ့လာရတဲ့အဓိကအကြောင်းရင်းတွေကိုနှစ်နိုင်ငံပူးပေါင်းဖြေရှင်းဖို့ပြီးခဲ့တဲ့ဂျာတာဘရေးနေ့ကအမေရိကန်သမ္မတဘရိုက်အိုဘားမားကမက္ကဆီကိုသမ္မတအန်ရီကိန်းပန်နာနီရီတိုနဲ့တယ်လီဖုန်းကတဆင့်ပြောဆိုဆက်သွယ်ခဲ့ပါတယ်ခင်ဗျာ
ကိုငင်းငင်းပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုလိုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေအားလုံးကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံနဲ့ပြန်ပြီးနားဆင်လို့ရတယ်လို့သတင်းတွေကိုလည်းမြန်မာလိုဖတ်ရှုနိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းအဲ့ဒီအင်တာနက်ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ29ရက်တောက်ကြနေညဘက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်း10နာရီထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီကဏ္ဍတွေကအရင်ဆုံးနားဆင်ရမယ့်အမျိုးသမီးကဏ္ဍမှာတော့မျိုးဆောင်ဥပဒေနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲ
အမျိုးသမီးတွေကိုပြစ်မှတ်ထားပြီးတော့မှဒီအမျိုးဘာသာသာသနာကိစ္စတွေပြုလုပ်တာဟာလည်းအစိုးရရဲ့နိုင်ငံရေးကစားကွက်တစ်ခုလို့ကျမတို့ကတော့သုံးသပ်တယ်အဲ့ဒီကစားကွက်မှာသာကျမတို့အားလုံးကမျိုးပါသွားမယ်ဆိုလို့ရှိရင်ကျမတို့အားလုံးမျှော်လင့်နေတဲ့တကယ့်စစ်မှန်တဲ့ညီချင်းဆိုတာနဲ့ကျမတို့အလံဝင်းနေအောင်ပဲပေါ့
အခုလိုပြောကြားချက်တွေနဲ့အတူတုတ္တဆောင်လင်အမေရိကန်တခွင့်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒါအပြင်ပြုခစ်ကပြည်သူကလက်ရာတွေကိုထိမ့်သိမ့်ဖို့ UNESCO အဖွဲ့ကြီးကစီရင်သွင်းလိုက်တဲ့အကြောင်းသိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းနိုင်ငံတကာသတင်းတွေကိုထပ်မံပြီးတော့ကြေညာပေးအောင်ပါပါ။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်ရှင်။ဒီအစီအစဉ်မှာဆိုရင်မျိုးဆောင်ဥပဒေလို့လူသိများကြတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေချမ်းအတီးပြုတ်နိုင်ရေးအတွက်ပြည်သူလူထုထံကအကြံပြုချက်တွေကိုမြမအစိုးရကဖိတ်ခေါ်ခဲ့ပြီးတဲ့နောက်ပြည်ရင်းပြည်ပတုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါတယ်။မြမအမျိုးသမီးအဖွဲ့တွေကတော့ဒီဥပဒေချမ်းဟာအမျိုးသမီးများအခွင့်အရေးတွေကိုကန့်သက်ချုပ်ချယ်ရာရောက်တယ်လို့ဝေဖန်ကြပါတယ်။အပြည့်အစုံကိုအမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်။
We at the United States Commission on International Religious Freedom think that the draft conversion law is just irreparably flawed and needs to be abandoned.
American Piranzushi Nanaga Badaye Lulaswa Kogwe Gwin Commission ga di Kogwe ya Badaye Kupyang Gwin San ya Ubade Chan ha pyin sin lo ma ya nai aw chou yin jet de pa ni bi. Da go shit set saung yin chin ma pyu tin ma bu lo yong ji ba de. Da ha nangan daga san nong ni a ya Lulaswa Bada Kogwe Gwin ne yong ji gwin ni go လေးစားလိုက်နာဖို့မြန်မာနိုင်ငံရဲ့တာဝန်တွေကိုချိုးဖောက်ရရောက်တယ်လို့20တရားစုမှာဒီလိုမျိုးဥပဒေတွေအတွက်နေရာမရှိပါဘူ
းအဲ့ဒါကတော့ USCIRF ကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့် American Commission ဥက္ကဋ္ဌ Robert George ကပြောခဲ့တာပါသူညွှန်းပြောကြားခဲ့တဲ့20တရားစုမှာပြတ်ထန်းဖို့မတင့်တော်တော့ဘူးဆိုတဲ့ဥပဒေချမ်းကတော့မေလ29ရက်နေ့ကမြန်မာအစိုးရကနေကိုယ်ခွေရဘာသာရေးကူးပြောင်းမှုဆိုင်ရာဥပဒေချမ်းနဲ့ဆက်လျင်းပြီးယဟန်ရှင်လူပြည်သူအများအကြံပြုချက်များဖိတ်ခေါ်တဲ့ကြီးညာချက်နဲ့ပတ်သက်တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်မှာဥပဒေလေးရပြဋ္ဌာန်းနိုင်ရေးအတွက်ဥပဒေပြုလွှတ်တော်အနေနဲ့ကြေကြေပြန့်ပြန့်ဆွေးနွေးပြီးသုံးသပ်နိုင်ဖို့အတွက်အခုလိုအကြံပြုချက်များကိုပြည်သူလူထုကဖိတ်ခေါ်ထားခြင်းဖြစ်ပါတယ်။ကိုယ်ခွေရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေ၊လူဥယျာဉ်တိုးပွားနှုန်းထိမ့်ညှိခြင်းဆိုင်ရာဥပဒေ၊လက်ထထိမ့်များခြင်းဆိုင်ရာဥပဒေနှင့်တလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေအစိုးပြုချက်တို့ပါဝင်ပြီးမျိုးဆောင်ဥပဒေရဲ့လို့ခြုံငုံခေါ်ပေါ်ထားတာဖြစ်ပါတယ်။အဲ့ဒီမျိုးဆောင်ဥပဒေချမ်းပေါ်အကြံပြုချက်တွေဖိတ်ခေါ်တဲ့ကြီးညာချက်ထွက်ပေါ်လာရမှာပြည်တွင်းပြည်ပကတုံ့ပြန်မှုတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဌာနကတော့လူခွင့်ရေးလေးစားလိုက်နာမှုနဲ့ဘာသာအချင်းချင်းကြားတိခါမှုရှိဖို့မြန်မာအစိုးရရဲ့ကြိုးပမ်းမှုနဲ့ဒီဥပဒေချမ်းဟာရှေ့နောက်မကြီးဖြစ်ပြီးဘာသာကြားနဲ့လက်ထပ်မှုဟာရာဇဝတ်မှုကျူးလွန်ရာရောက်စေတယ်လို့ဝေဖန်လိုက်ပါတယ်။အလားတူပဲဘာသာရေးလက်ခွင့်လူနည်းစုရေးနဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး3ဦးတို့ကလည်းဒီဥပဒေချမ်းဟာကိုယ်ခွေရဘာသာကူးပြောင်းခွင့်အပေါ်ချုပ်ချယ်ကန့်သတ်မှုတွေချမှတ်ရာရောက်ပြီးလွတ်လပ်စွာဘာသာကိုယ်ခွေခွင့်ဆိုတဲ့အခြေခံလူခွင့်ရေးကိုချုပ်ဖောက်ရာရောက်တယ်လို့ထောက်ပြခဲ့ကြပါတယ်။အလားတူပဲပြည်တွင်းရှိမြန်မာအမျိုးသမီးရေးအကျိုးတော်ဆောင်အဖွဲ့အစည်းတွေကလည်းဒီဥပဒေကျမ်းတွေဟာမြန်မာအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုကန့်သတ်ချုပ်ချယ်ရရောက်တယ်လို့ပြည်ပြင်းထန်တာဝေဖန်ခဲ့ကြရမှာတချို့လူစုချိန်ချောက်မှုတွေခံခဲ့ကြရတယ်လို့သတင်းတွေမှာထွက်ပေါ်ခဲ့ပါတယ်ခုလိုမျိုးဆောင်ဥပဒေနဲ့ပတ်သက်လို့ ဥပဒေပိုင်းဆိုင်ရာကျွမ်းကျင်ပညာရှင်တို့ရဲ့အမြင်ကဘယ်လိုရှိပါသလဲ။တရားလွှတ်တော်ချုပ်ရှင်းနေတူဖြစ်တဲ့ဦးကျော်ဟိုးကတော့မြန်မာနိုင်ငံမှာ1954ခုဥပဒေဖြစ်တဲ့မြန်မာဗုဒ္ဓဘာသာမိမများအထူးလက်ထပ်ထိမှန်ခြင်းနှင့်အမွေဆက်ခံခွင့်ဥပဒေရှိပြီးသားဖြစ်တဲ့အတွက်ကြောင့်လေနောက်ထပ်ဥပဒေပြဋ္ဌာန်းဖို့မလိုအပ်ဘူးလို့သူ့ရဲ့အမြင်ကိုပြောပါတယ
်။လက်ရှိဘာတွေဖြစ်နေလို့လက်ရှိဖြစ်နေတာတွေကိုဟာလာဥပဒေနဲ့ကုစားလို့မရဘူး။အဲဒါကြောင့်ဥပဒေပြဋ္ဌာန်းရပါတယ်ဆိုတဲ့အချက်တွေကရှိဖို့လိုတယ်လေ။ဒီလိုအချက်မျိုးကိုဖောက်ပြနေပါဒါဥပဒေပြဋ္ဌာန်းတင်တာ။လက်ရှိဥပဒေမှာဘာမှခေါင်းတော်ပြောလို့ဒီတွားလို့ရနေတာပဲ။အာနိုင်ငံတကာနဲ့လက်ခံဟုတ်တယ်မလား။ဒီဥပဒေအစ်စ်ပြဋ္ဌာန်းတဲ့အခါကျမှနိုင်ငံတကာကပြောတာဆိုတာတွေရှိတာပဲဆိုတော့
ဟောင်ကောင်ချီဆိုင် AHRC ကိုအာရှလူခွေကော်မရှင်ရဲ့ဥပဒေချမ်းပြီးဦးမင်လွင်ဦးကလည်းဒါကိုထောက်ခံပါတယ
်။1954ခုနှစ်အထူးလက်ထပ်ထင်ရှားခြင်းဥပဒေအရဆိုလို့ရှိရင်မြန်မာအမျိုးသမီးကဘာသာမပြောင်းဘူးဆိုလို့ရှိရင်အမွေခွဲဝေခြင်းကိစ္စရပ်ဒီမှာမြန်မာဗုဒ္ဓဘာသာဓလိထုံနှံဒီမှာပါတဲ့ဥပဒေရရတော့၎င်းတရားရုံးမှာအမွေဆက်ခံခြင်းဥပဒေရတော့၎င်းဥပဒေရဲ့အခွင့်အရေးကိုအပြည့်အဝရရှိပြီ။နောက်ပြီးတော့တခါအမွေပုံကိုလည်းညီလူညီမျှခံစားဖို့အတွက်ကိုသတ်မှတ်ဆုံးဖြတ်ထားပြီးတယ်။ဒါကမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေရဲ့အခွင့်အရေးအတွက်ကိုကြိုတင်ပြီးတော့ကာကွယ်ရေးဆွဲထားပြီးတဲ့ဥပဒေဖြစ်တဲ့အတွက်ဘာသာပြောင်းစရာမလိုဘဲနဲ့လက်ထပ်ထိန်းချနိုင်တဲ့ဥပဒေဖြစ်တယ်။အဲ့တော့1954ခုနှစ်အထူးလက်ထပ်ထင်ရှားခြင်းဥပဒေမှာပါတဲ့ဥပဒေပါပြဋ္ဌာန်းချက်ဒီအတိုင်းကိုကျွန်တော်တို့တရားရုံးတွေကလိုက်နာဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒီအခုဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကိုကျွန်တော်တို့ထူထူးထူးထူးကိုထပ်မံပြဋ္ဌာန်းရမလို့တော့အမှန်ကတော့ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်ဒီအတိုင်းကိုသာတရားရုံးကတိတိမှတ်မှတ်လိုက်နာဆောင်ရွက်ပေးနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာအမျိုးသမီးတွေအနေနဲ့ဘာသာပြောင်းစရာလည်းမလိုဘူးမိမိတို့ရဲ့ခင်မုန်းကွယ်လွန်သွားတဲ့အခါမှာလည်းအမွေပုံကိုအညီအညာခံစားပိုင်ခွင့်ရှိတယ်။ဒါကြောင့်ကျွန်တော်တို့ရှေ့နေတော်တော်များများက1954ခုနှစ်မြန်မာအမျိုးသမီးများအထူးလက်ထပ်ထင်ရှားရေးဥပဒေကိုလိုအပ်ချက်တွေရှိရင်ပြန်ထည့်သွင်းပြီးတော့အစ်စ်ပြထားမှာဒီအပြင်ပုံမူလုံလောက်တဲ့အချက်လက်တွေနဲ့ပြထားပြီးဆိုလို့ရှိရင်ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကကျွန်တော်တို့အတွက်လုံးဝမလိုအပ်တော့ဘူးဆိုတာကိုကျွန်တော်တို့ပြောလို့ရင်ဖြစ်တယ
်မြန်မာနိုင်ငံအနေနဲ့စီတော့ခေါ်အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်အောင်လှုပ်ဆောင်ရေးစာချုပ်ကို1998ခုဇွန်လ22ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးနောက်ဆုံး2000ခုဖေဖော်ဝါရီလကတင်သွင်းခဲ့တဲ့မြန်မာအစိုးရရဲ့အစီရင်ခံစာမှာလည်းတထထိမြခြင်းနဲ့အမွေဆက်ခံခြင်းဆိုင်ရာမြန်မာအမျိုးသမီးတွေရဲ့အခွင့်အရေးကိုဒီ1954ခုဥပဒေအရအကာအကွယ်ပေးထားတယ်လို့အစိုးရခန်းစာရဲ့စာမျက်နှာ50မှာအချက်တွေဖော်ပြခဲ့တာတွေ့ရပါတယ်။ဒါပေမဲ့ဒီမျိုးစောက်ဥပဒေတွေမှာမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ပေးထားတယ်လို့မျိုးစောက်ဥပဒေဖြစ်မြောက်ရေးမှာတိတိကျကျပါဝင်နေတဲ့မန္တလေးမြို့မစိုးရင်တိုက်ဆရာတော်ဦးဝီရသူကတော့မိတ်ပါတယ်
။အဲမင်းကြားချင်တာတော့ဘာသာတစ်ခုရဲ့အတွက်အကာအကွယ်ပေးနေတာမဟုတ်ဘူးဘာသာကြီးကဘာသာအသေးလေးတွေကိုအနိုင်ကျင့်နေရလဲမဟုတ်ဘူးဘာသာဝင်အားလုံးခံစားခွင့်ရှိတယ်အမျိုးသမီးတွေကိုနှိမ့်ခွင့်နေရမဟုတ်ဘူးအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုရအောင်လုပ်ပေးရတယ်ဒါကြောင့်မို့လူ့အခွင့်အရေးဆိုတဲ့ပြည်တိုင်းနဲ့ပြည်သူချာချာတိုင်းကြပါလို့ရန်တိုင်းပြီးတော့မမီဘူးဆိုတာမျိုးတော့မဟုတ်ကြပါနဲ့
မြန်မာအမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့ကာလကြာရှည်ကြိုးပမ်းပေးနေတဲ့ထိုင်းချီဆိုင် WLB ကမြန်မာမြန်မာအဖွဲ့ချုပ်မြန်မာနိုင်ငံကခေါင်းဆောင်တင်းတင်းညိုကိုမျိုးဆောင်ဥပဒေနဲ့ပတ်သက်လို့မြန်မာမြန်မာအခွင့်အရေးကိုအကာအကွယ်ပေးထားပါသလားလို့မေးမြန်းကြည့်ခဲ့ပါတယ်။သူ့ရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မြန်မာမြန်မာခန္ဓာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။နောက်ပြန်လှည့်သွားတယ်လို့ပြောလို့ရတာကတော့ဒီအမျိုးသမီးတွေကိုစောက်ရှောက်ရေးဆိုတဲ့ဒီခေါင်းဆောင်အောက်မှာထည့်လိုက်တာပဲ။ဆိုတော့မှဥပဒေပိုင်ဆိုင်ရာကန့်သတ်ပြတ်တမ်းမှုတွေပြုလုပ်လာတယ်ဒါကြီးကိုကျွန်တော်နိုင်ငံအစိုးရဦးသိန်းစိန်ကရောနောက်ပြီးတဲ့ခါကျလို့ရှိရင်တကယ်အကြီးဆုံးပါတီဖြစ်တဲ့ပြည်ခံပြုပါတီအပါအဝင်ပြည်ပတို့ရဲ့နိုင်ငံမှာဩဇာအကြီးမားဆုံးဖြစ်တဲ့နောက်ထပ်အင်အားစုတစ်ရပ်ဖြစ်တဲ့ဖုန်းတော်ကြီးတွေကအစဒါကြီးကိုတကယ်ခိုင်မာတဲ့ယုံကြည်ချက်တွေနဲ့လှုပ်ဆောင်လာတာဟာကျွန်တော်အမျိုးသမီးတွေအတွက်ကတော့အမတမ်းမှဟိုဝမ်းနဲ့ကြည်ခွေရတယ်လို့ပြောချင်ပါတယ်ဒီလိုမျိုးဖြစ်မှာကျမတို့အမျိုးသမီးတွေအတွက်ချမ်းပတ်ခံရတဲ့အနေထားနေပြီးတော့ကာကွယ်ဆောက်ရှောက်ပေးဖို့ထက်ကိုယ့်ရဲ့အမျိုးကိုယ့်ရဲ့ဘာသာဒါကြီးကပို့ပြီးတော့မှ ဟိုထိမ့်သိမ်းရမယ်အဲ့လိုမျိုးထိမ့်သိမ်းရတယ်ဆိုတဲ့အပိုင်းကလည်းကျွန်မနေနဲ့မှားတယ်လို့တော့မမြင်ပေမဲ့ဒါဟာအမျိုးသမီးတွေမှာပဲတာဝန်ရှိတယ်ဆိုတဲ့ပုံစံမျိုးပြောလို့မရအောင်အမျိုးသမီးတွေကိုပဲတခြားဘာသာနဲ့ဟိုလက်မထက်ရဘူးဆိုတဲ့ကန့်သတ်မှုမျိုးတွေပြုလုပ်နေတာအမျိုးသမီးတွေရဲ့ပြောရေးဆိုခွင့်နဲ့နောက်ပြီးတော့မှကိုယ်ကျေတပ်ပေါ်ကိုယက်တီခွင့်လွတ်လပ်စွာဒီဆုံးဖြတ်ခွင့်တွေကိုတားဆီးလိုက်တယ်လို့ကျွန်မတို့မြင်တယ်ပေါ့နော်ဆိုတော့အဲ့ဒီထက်အရေးကြီးတဲ့ကိစ္စရပ်တွေအများကြီးရှိနေသေးတယ်အဲ့ဒီကိစ္စရပ်တွေကိုကျွန်မတို့ကတော့ပို့ပြီးတော့မှဥတည်စေချင်တယ်ဒီပိုင်းထဲမှာပဲအခုလိုမျိုးအမျိုးသမီးတွေကိုပြစ်မှတ်ထားပြီးတော့မှဒီအမျိုးဘာသာသာသနာကိစ္စတွေပြုလုပ်တာဟာလည်းအစိုးရရဲ့နိုင်ငံရေးကစားကွက်တစ်ခုလို့ကျမတို့ကတော့သုံးသပ်တယ်။အဲ့ဒီကစားကွက်မှာသာကျမတို့အားလုံးကမျောပါသွားမယ်ဆိုလို့ရှိရင်ကျမတို့အားလုံးမျောလင့်နေတဲ့တကယ်စစ်မှန်တဲ့ညီချင်းစစ်မှန်တဲ့ဒီမိုကရေစီ Federal Democracy ဆိုတာနဲ့ကျမတို့အလံဝင်နေအောင်မယ်ပေါ့။ဒါကြောင့်မလို့ကျမတို့မြန်မာနိုင်ငံသူနိုင်ငံသားတွေအကုန်လုံးတွေကအဓိကနဲ့တာမညာပေါ့လေ။ကျမတို့အတွက်အဓိကလိုအပ်တာဘာလဲ။ကျမတို့ပြည်သူတွေအတွက်ဟိုဘယ်လိုခေါ်မလဲလုံခြုံစွာနေနိုင်ခြင်းစားနိုင်ခြင်းတောက်နိုင်ခြင်းဆိုတဲ့အနေထားတစ်ခုကိုရောက်အောင်ဘယ်လိုဝိုင်းလုပ်ကြမလဲ။ဒါကိုပဲအဓိကစဉ်းစားဆီချင်ပါတယ်လို့။နောက်တစ်ခုကကျွန်မစိုးရင်တာပါလဲဆိုတော့လက်ရှိပါနေတဲ့လွတ်တော်အမတ်တွေမြို့သမီးလွတ်တော်အမတ်တွေတောင်မှအခုလိုမျိုးဟိုလှုပ်ဆောင်ချက်ဟာမမှန်ကန်ဘူးလို့သိပေမဲ့လည်းဟိုဘယ်လိုကပုပ္ပလင်းလေးမဆန့်ကျင်ရဲဟိုဆန့်ကျင်လိုက်ခြင်းအဖြစ်နောက်ထပ်ဒီ2015မှာသူတို့ဟာအခုလိုမျိုးလွတ်တော်အမတ်အဖြစ်ဆက်လက်ပါဝင်ပါလာနိုင်ဖို့ကလုံးဝမသိချာတော့တဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဒါကတော်တော်လေးကိုကျွန်မတို့မြို့သမီးတွေတော်တော်ကြီးမားတယ်ကျွန်မတို့မြို့သမီးတွေခေါင်းဆောင်မှုအပိုင်းမှာပါဝင်လာဖို့တော့မဟုတ်တကယ်ရက်ရွာပိုင်းမှာလေးစားဖြစ်တဲ့မြို့သမီးတွေဖြစ်လာဖို့ကျဆုံးတရားလေးစားခံရတဲ့မျိုးတွေဖြစ်လာဖို့ဆိုတဲ့အနေထားနဲ့အလံဝေးအောင်ဆောင်လိုက်တဲ့အပိုင်းလို့ကျမတို့ကအဲ့လိုမျိုးခံယူမိပါတယ်။ကျမတို့နိုင်ငံရဲ့လူဦးရေထက်ဝက်ကျော်ရှိတဲ့မျိုးသမီးတွေရဲ့ခံစားချက်တွေနောက်ပြီးတော့မှအမြင်တွေသဘောထားတွေကိုအခုလိုဟိုဘာသာရေးဆိုတဲ့စကလုံးအောက်ကနေပြီးတော့မှကန့်သတ်လိုက်မှုဟာကျမတို့နိုင်ငံအတွက်ကတော့အမတမ်းမှကြီးမားတဲ့နေ့နာဆုံးရှုံးမှုလို့ကျမမြင်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုနောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်။အမေရိကန်နိုင်ငံမှာဘွဲ့ယူတဲ့ယာတီဖြစ်နေတာကြောင့်အမေရိကရောက်မြန်မာနိုင်ငံသားတွေဘွဲ့ယူကြတဲ့အကြောင်းတွေကိုကိုစောဝင်းလိုက်ကတင်ဆက်ထားပါတယ်ရှင်။
အမေရိကန်နိုင်ငံကိုနီးမျိုးစုံနဲ့ရောက်လာကြတဲ့မြန်မာလူမျိုးတွေတဲကအခုတစ်ပတ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးအမှုနဲ့ထောင်ချပြီးထိုင်းမြန်မာနယ်စပ်ကတဆင့် BRSP လို့ခေါ်တဲ့မြန်မာဒုက္ခသည်များပညာတော်သင်ခွင့်အစီအစဉ်နဲ့အမေရိကကိုရောက်လာပြီးဘက်ချလာဘွဲ့အပြင်ပြီးခဲ့တဲ့ရက်ပိုင်းကလေးကမှဘော့စတွန်မြို့နော့သီစတင်တက္ကသိုလ်ကနေ Public Administration Master ဘွဲ့ရသွားတဲ့ကိုအောင်ခိုင်မင်းကိုသူ့ရဲ့အမေရိကန်ပညာရေးအတွေ့အကြုံအကြောင်းနေထားပါတယ်ခင်ဗျာ။
ကျွန်တော်1994မှာနိုင်ငံတကာဆက်ဆံရေးနဲ့လိုင်နေမြေပေါ့နော်အဲဒီမှာစတက်ပါတယ်အာပြီးတော့95မှာကျွန်တော်ဂုံတူးတန်းဝင်တဲ့အတွက်ရန်ကုန်တက္ကသိုလ်ပင်မစအဲမှာတက်တယ်ပေါ့ဗျာအဲဒီကနေပြီးတော့ကျောင်းတက်နေရင်ကနေဒုတိယနဲ့ဂုံတူးတန်းမှာအာ1996ကျောင်းသားဆန္ဒပြပွဲတွေဖြစ်ပြီးတော့98ခုနှစ်မှာကျွန်တော်ထောင်ကြရဲပေါ့ဗျာထောင်ခုနှစ်အဲဒီကနေပြီးတော့အင်းစိန်နောက်တောင်ငူထောင်ကနေပြီးတော့2002ခုနှစ်လွတ်တယ်2002ခုနှစ်အောက်တိုဘာမှာလွတ်တယ်ကျောင်းကဟိုထောင်ကနေလွတ်ပြီးတော့ကျောင်းပြန်တက်ခွင့်ရအောင်ကြိုးစားပေးမယ်နိုင်ငံတကာဆက်ဆံရေးပြန်တက်ခွင့်မရဘူးမရဘဲနဲ့အဝေးစင်ပဲတက်ခွင့်ပြီးတယ်ပေါ့ဗျာနောက်တစ်ခါအလုပ်လျှောက်လို့မရဘတ်စပို့လျှောက်လို့မရဘာမှလုပ်လို့မရဆိုတဲ့အနေအထားဖြစ်နေတဲ့အတွက်2003ခုနှစ်ဒီဇင်ဘာမှာကျွန်တော်နေဆက်ကိုထွက်လာတယ်နေဆက်ကိုထွက်လာပြီးတော့အဲဒီမှာနေဆက်မှာအဲကိုရိုင်းကလည်းနိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့အတွက်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အတန်းမှာဝင်လို့ဖြစ်တယ်ပေါ့ဗျာအဲ့တော့မြန်မာပြည်မှာကြောင်တက်ခဲ့တဲ့အနေအထားဆိုရင်တော့ကျွန်တော်ဒုတိယနဲ့ဂုံတူးတန်းနိုင်ငံတကာဆက်ဆံရေးအထိတက်ခဲ့တယ်ထောင်မကြခဲ့အထိပေါ့ဗျာအဲဒီအနေအထားပ
ါဟုတ်ကဲ့ကွန်ကမင်းဆိုလို့ရှိရင်ဗမာပြည်မှာလည်းတက္ကသိုလ်တက်ဖို့တဲ့အတွေ့အကြုံဒီဂုံတူးတန်းအထိတက်ဖို့တဲ့အတွေ့အကြုံဟာရှိတော့ကျွန်တော်သိချင်လာဒီဘက်ကပညာရေးကြောင်းတက်ရတဲ့ပုံစံပေါ့နော်ပညာရေးစနစ်ကတော့ပြောတာပေါ့ကြောင်းတက်ရတဲ့ပုံစံချင်းကွာခြားမှုလေးတွေကွန်ကမင်းအမြင်လေးကိုအရင်ပြောပါလားဗမာပြည်မှာတက်ရတဲ့အနေအထားရဲ့အမေရိကန်မှာတက်ရတဲ့အနေအထားအမေရိကန်မှာဘယ်လိုစတက်လဲဗျဘက်ချလာစတက်သလားဒါမှမဟုတ်လေမာစတာတောင်းတောင
်းပြောမယ်ဆိုရင်တော့နေဆက်မှာနိုင်ငံရေးကျနာများကူညီဆောင်ရှောက်ရေးအသင်းမှာလုပ်နေငါကနေ2005ခုနှစ်မှာအမေရိကန်အစိုးရ
နိုင်ငံသားရေးဝန်ကြီးဌာနနဲ့အင်ဒီယားနာတက္ကသိုလ်နဲ့ပူးပေါင်းပြီးတော့ပေးတဲ့ပညာသင်ဆုတစ်ခုရတယ်ပေါ့ဗျာ။ဒါကတော့2005 August မှာကျွန်တော်အင်ဒီယားနာတက္ကသိုလ်ကိုရောက်လာပြီးတော့ဘက်ချလာကနေပြန်စတက်ရတယ်။အဲဒီမှာ2009မှာကျွန်တော်အင်ဒီယားနာတက္ကသိုလ်ကနေပြီးတော့ Political Science နဲ့ International Studies Double Major နဲ့ Major နှစ်ခုနဲ့တပြိုင်တည်းပွဲရတယ်။ကျွန်တော်လည်းမြန်မာပြည်ကထွက်လာတာ12နှစ်ရှိပြီဆိုတော့အခုလက်ရှိပညာရေးအခြေအနေတော့ကျွန်တော်မသိဘူးပေါ့နော်ကျွန်တော်တို့ရှိခဲ့တဲ့အချိန်တုန်းကသင်ရတာဟိုစာလုံးရတဲ့အနေထားကတော့မှတ်မိအောင်လုပ်ရတာများတာ哦အဲ့တော့ကွာခြားချက်ကိုပြောပါဆိုရင်တော့ဒီမှာကစာလုံးဟိုကျွန်တော်တို့လေ့လာသင်ယူရတဲ့အနေထားကဟိုရှင်းရှင်းလင်းလင်းပြောမယ်ဆိုရင်တော့မင်းဘာမှတ်မိလဲဆိုတဲ့အနေထားမျိုးထက်ဒီအချိန်နေမှာမင်းဆိုရင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ရဲ့အတွေ့အခေါ်တွေဒီထွန်းဖန်တီးနိုင်စွမ်းတွေကိုစဉ်းစားတတ်အောင်ပံ့ပိုးပေးတဲ့ပညာရေးအနေအထားမျိုးလို့မြင်တယ်ပေါ့ဗျာအဲ့တော့အဓိကကွာခြားမှုကတော့အဲ့ဒီလိုမျိုးကျွန်တော်မြင်ပါတယ
်ဆိုတော့ဗျာအခုဟိုကြည့်ကြမယ်ဆိုလို့ရှိရင်ဗမာပြည်အနေအထားကိုပြန်ကြည့်မယ်နောက်ဒီမှာကိုတက်ရတဲ့အနေအထားနဲ့နိုင်ရှင်ကြည့်မယ်ဆိုလို့ရှိရင်တဘောဗမာပြည်မှာဆိုလို့ရှိရင်ကြောင်းတက်ခွင့်တောင်မှအကြောင်းဆက်တက်ချင်တာတောင်မှတက်ခွင
့်ဟို
ပိတ်ခံခဲ့ရတယ်ပေါ့နော်ဆိုတော့ဒီမှာကျတော့ကုဒုကုချွန်ဆိုပေမဲ့လည်းဒီမှာအခွင့်အလမ်းတွေဖွင့်ပေးထားတယ်ပတ်စံချီပြီးတက်ချင်လည်းတက်ခွင့်ပေးတယ်ပေါ့နော
်အမေရိ
ကန်ရဲ့ပညာရေးစနစ်ကလူငယ်တွေဟိုပညာရေးကိုစိတ်ဝင်စားတဲ့သူတွေတို့ကတနည်းအားဖြင့်တော့မြေတောင်မြောက်ပေးတယ်လို့ယူဆလို့ရတာပေါ့ဆိုတော့အဲ့ဒီအပေါ်မှာရောကွန်ခမင်းရဲ့တဦးချင်းအမြင်ဘယ်လိုရှိလဲဗျတဘောဗမာပြည်ကဒီပညာရေးစနစ်ပုံစံနဲ့ဟိုကိုရှိခဲ့တဲ့ကိုတွေ့ကြုံခဲ့ရတဲ့အနေအထားပေါ့နော်လက်ရှိအနေအထားကတော့ထားပါတော့ဆိုတော့နောက်ဒီကအခုကိုလက်ရှိကြုံတွေ့နေရတဲ့အနေအထားနဲ့
ဒီမှာကတော့ဟိုကျောင်းတက်ရတာစရိတ်ကြီးတယ်ဒါပေမဲ့တက်ရတဲ့အပေါ်မှာကိုလေးလာသင်ယူနိုင်တဲ့လောက်ကိုအတွက်အခွင့်အလမ်းရှိတယ်ကိုလေးလာနိုင်တဲ့လောက်လေးလာခွင့်ရှိတယ်ပေါ့ဗျာ
ဘာသာရက်ကလည်းကိုကြိုက်တဲ့ဘာသာရက်ကိုယူကိုဗမာပြည်မှာလို့အမတ်စနစ်နဲ့ပိုင်းခြားတာမဟုတ်ဘူ
းမဟုတ်ဘူးခင်ဗျဒီမှာကဘက်ချလာမှာပြီးခဲ့တဲ့မိသားတစ်ခုဒါပေမဲ့ကိုကဟိုလက်တွေ့အလုပ်လောကထဲမှာအလုပ်လုပ်ရင်းနဲ့ဟိုကိုဘာလို့ပုံစိတ်ဝင်စားလဲဆိုတော့တွေ့လာတဲ့အခါမျိုးမှာဘက်ချလာမှာပြီးခဲ့တဲ့ဘွဲ့နဲ့လုံးလုံးမဆိုင်တဲ့တခြားဘွဲ့တွေတက်ချင်ရင်တက်လို့ရတယ
်ဟုတ်ကဲ့တကယ်လို့ဒါဗမာပြည်ပညာရေးစနစ်နဲ့ဒီအရမ်းနဲ့ရှင်းကြည့်မယ်ဆိုရင်တေချာတာကတော့အများစုလက်ခံထားတာကတော့အမေရိကန်ပညာရေးစနစ်ကကောင်းတယ်ဒါကြောင့်မို့လဲကမ္ဘာမှာနံပါတ်1နိုင်ငံဖြစ်နေတယ်ဆိုတော့ရေဘူးကအကြံပြင်းလက်ခံထားကြတယ်ပေါ့နော
်ဒါ
ပေမဲ့လည်းဟိုမြန်မာပြည်မှာကျတော့ပညာရေးစနစ်ကအခုပြောနေကြတာဟိုဟိုပေါ်တော်တော်လေးချွတ်ချုံကျနေတယ်နောက်ကျကျန်နေတယ်အဲ့ဒီအတွက်အများကြီးပြင်ပြောင်းလဲဖို့လိုတယ်ဆိုပြီးတော့
ဟ
ိုထောက်ပြနေကြတာရှိတယ်အစိုးရကိုယ်တိုင်ကလည်းအခုလက်ခံပြီးတော့ပြင်ပြောင်းလဲရေးကော်မတီတွေပါလွတ်တော်တွေမှာအစားလုပ်နေကြပြီပေါ့နော
်
ဆိုတော့တကယ်ဟိုကွန်ခမင်းကတော့ပညာရေးစနစ်နှစ်ခုစလုံးကိုထွက်ထွက်ဝင်ဝင်ကျောင်းသားအနေနဲ့ဝင်ပြီးတော့ကြည့်ဘူးတယ်ဟိုတက်ဖူးတယ်လေ့လာဘူးတယ်ဆိုတော့ဒီပြောကြကြေးဟေးဆိုလို့ရှိရင်ဗမာပြည်ပညာရေးစနစ်ကိုပြင်ပါမယ်ဆိုလို့ရှိရင်ကွန်ခမင်းအမြင်အရဘေဟာကတပေါ်1နှစ်3ဆိုကြပါစို့3ချက်လောက်ကိုကျွန်တော်တို့ပြောမယ်ဆိုရင်ဘေဟာတွေကပို့ပြီးတော့အဓိကကြတဲ့လိုအပ်ချက်တွေလို့မြင်ပြောမလဲ
နံပါတ်1အချက်ကတော့အစိုးရရဲ့ဦးဆောင်ကူညီထောက်ပံ့မှုအရေးကြီးဆုံးလို့ရတယ်။သူတို့ကိုယ်တိုင်ဒီစနစ်ကအလုံးမဖြစ်တော့ဘူးပြုပြင်ပြောင်းလဲမှလိုမယ်။အဲ့ဒီအတွက်ပြုပြင်ပြောင်းလဲဖို့သူတို့ကိုယ်တိုင်ပါဝင်ဦးဆောင်ပြီးတော့လုပ်မှရမယ်။နံပါတ်1အချက်ကစနစ်ပေါ့နော်ပညာရေးစနစ်ဆိုတဲ့အနေအထားမှာခုနကကျွန်တော်တို့ပြောသလိုပေါ့ဟိုအလွတ်ကျက်ဆိုတဲ့ဟာမျိုးကိုမဟုတ်တော့ဘဲနဲ့လူတယောက်ချင်းစီကိုယ့်ဟာကိုယ်ဆင်ခြင်တွေးတောနိုင်အောင်ကျောင်းသားတွေကိုတွေးခေါ်နိုင်စမ်းရှင်းသင်လာအောင်ပံ့ပိုးပေးနိုင်တဲ့စနစ်မျိုးလိုတယ်ပေါ့နံပါတ်3ကတော့အဲဒီလိုမျိုးပုံပံ့ပိုးပေးနိုင်မဲ့ဆရာဆရာမတွေလိုအပ်မယ်လိုအပ်မယ်ဆိုတော့ဟိုဆရာဆရာမတွေအတွက်အရေးချင်းမြင့်ပေးဖို့လက်ရှိရှိနေတဲ့ဆရာဆရာမတွေကိုလုံလောက်တဲ့ပံ့ပိုးမှုတွေလုပ်ပေးဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ပြောချင်တာကတော့ကျွန်တော်လည်းဒီခေတ်ဒီစနစ်ဒီပညာရေးစနစ်ကဟိုထွက်လာတဲ့လူတယောက်ပဲပေါ့နော်ဟိုဆိုလိုချင်တာကတော့လှုပ်လို့ရပါတယ်ဟိုထွေထွေထူးထူးကြီးတော်နေလို့သူများတဲ့ပါနေလို့ကျွန်တော်တို့ဒီလိုမျိုးဖြစ်လာတာမဟုတ်ပါဘူးအဲ့တော့ဆိုလိုချင်တာကရည်မှန်းချက်လေးတစ်ခုထားပြီးတော့အဲ့ဒီရည်မှန်းချက်လေးနဲ့ကြိုးစားမယ်ဆိုလို့ရှိရင်အခွင့်အလမ်းတွေကြုံလာတဲ့အခါမျိုးမှာအဆင်နဲ့ဖြစ်ပါတယ်အဲ့တော့ဆက်လှုပ်ချင်တဲ့လူတွေလည်းကြိုးစားပြီးလှုပ်ကြဖို့ဖြစ်ပါတယ်လုံနိုင်ပါတယ်ဆိုတာမျိုးကျွန်တော်တိုက်တွန်းနေပါတယ်
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့သုတဆုံလင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့သိပ္ပံနဲ့ဤပညာစီစဉ်မှာထော်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ပကန်းခင်းနဲ့ခစ်တဲ့မြမဘီတူကလက်ရာတွေကိုနှွမ်းမိုးထားတယ်။ဖြူခစ်ကဘီတူကားရဲ့လက်ရာတွေကိုထိမ့်သိမ့်ဖို့အတွက်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးကစီရင်သွင်းလိုက်ပါပြီ။ဘာကြောင့်ဒီဘီတူကလက်ရာတွေကိုထိမ့်သိမ့်ဖို့လိုလာပါလဲ။မြန်မာနိုင်ငံလေပိုင်းမှာလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကတောင်ဘက်တေးခစ်တရားဘိတ်တနိုးနဲ့အလဲပိုင်းမိုင်းမောကနေမြောက်ဖက်ဟန်လင်းတကောင်းအထိပြူမင်းဆက်တွေအုပ်ချုပ်ခဲ့တာလို့ရှင်းအောင်သူတေသနာပါမောက်ကဥတာထွန်းအောင်ကပြောပါတယ်
။ကျန်းမြင့်တော့ကျွန်တော်တို့ဒီခရီးနှစ်အစောပိုင်းလို့သတ်မှတ်လို့ရတာပေါ့ဗျာ။ဒီဆက်ပို့မယ်ဆိုရင်လည်း PC 200စု300စုဒီလိုသတ်မှတ်ကြတာပေါ့။အဓိကအဆင်ကတော့သူတို့ကိုပြူလို့သတ်မှတ်ဖို့ရဖြစ်တဲ့အကြောင်းချက်ကဒါလဲဆိုရင်စာပေးပေါ့ခင်ဗျာ။သူတို့ဒီမှာစီးတဲ့စာပြူစာပေါ့လေ။အဲဒီစာကိုအကြောင်းပြုရတာဒီပြူဒေတာတွေဖြစ်တယ်၊ပြူမျိုးဖြစ်တယ်၊ပြူစာပေဖြစ်တယ်ဆိုသတ်မှတ်ပါလေ။ဒီဖြစ်ပြမှာကျွန်တော်တို့ဒီဒါကတော့ဗုဒ္ဓဘာသာရဲ့တကယ်အနှစ်သာရဘာသာရဲ့အယူဆပေါ့လေဒီယေဓမဟေတုပပဝါယေတံတေထုံအဟသသကတောအဟဒီတန်စာယောနိယောတော့ဧဝံဒီမဟာသမနောဆိုတဲ့ဒီဗုဒ္ဓရဲ့ဒီဟာကို essence ကိုအဲ့မှာရေးထားတဲ့ survival ဖြစ်ပါလေဒါအဲ့ဒါဒီပရိသတ်ရည်ဒီခြေကဝါဒဗုဒ္ဓဘာသာစတင်1900နေရာတို့တော့တင်လာလို့ရပါတယ်အရှိတောင်အရှာအနေနဲ့ကြောမယ်ဆိုရင်တော်တော်လေးကိုရေးပါတဲ့နေရာစနေရာကိုဆိုးလို့ရပါတယ
်အရှိတောင်အရှာကအရေးပါတဲ့ဒီနေရာကိုအခုကဘာယဉ်ကျေးမှုအမွေနှစ်ဖြစ်နေထိမ့်သိရမယ့်အစီအမံထည့်သွင်းလိုက်ပါပြီ။စတူယန်ဒေါမန်စတူဂန်နဲ့ဆက်ဝိုင်းတွေပါဝင်တဲ့ပြုခစ်ပြုပညာရှင်တွေရဲ့မြို့ပြစီမံကိန်းမှာအိန္ဒိယလက်ရာတွေနဲ့ရောထွေးနေတဲ့ဒေသခံတွေရဲ့လက်ရာတွေကိုတွေ့ရတာပါ။ဆက်ဝိုင်းပုံတည်ထားတဲ့မြို့ကိုစတူယန်ပုံဒေါမန်စတူဂန်ပုံမြို့ရိုးတွေရံပြီးအိန္ဒိယပုံစံဂေတကာ12ခုနဲ့တိချောက်တက်ကြတဲ့ပြုလက်ရာတွေကိုမြန်မာမင်းတွေရဲ့နန်းတော်တွေကနေ19ရာစုမန္တလေးမြို့တည်တဲ့အထိမြင်နေရတာပါ။ ELD နဲ့ချင်းတွင်းမြစ်ကြောင်းတစ်လျှောက်တရုတ်နဲ့အိန္ဒိယနိုင်ငံတွေကနေလမ်းပေါက်တဲ့ဒေသတွေမှာဒီပြူရှေးမြို့ဟောင်းတွေကိုတည်ထားတာဖြစ်ပါတယ်။အခုထိတူးဖော်ရရှိတဲ့မြို့ရိုးရာ12ခုရှိနေပြီး5ခုကကြီးမားတဲ့အုပ်မြို့ရိုးတွေပါ။ဒီထဲကတရေခစ်တရားပိတ်တနိုးနဲ့ဟန်လင်းမြို့တွေကိုထိမ့်သိမ်းရမယ့်ကမ္ဘာအမွေနှစ်ဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့တာပါ။
ဒီပြည်ချက်ပြမှာကျွန်တော်24ရဲ့ဟာလေရောတော့မြေရင်ရှိအထောက်ထားတွေရောနှစ်ပိုင်းရှိနေဆိုရင်ဒီပိုင်းကတော့သာသနိကအဆောင်တွေပြရမှာပါ။ဒီသေးသေးတစ်ခုတွေပေါ့လေ။ဟိုဟိုကြီးတို့ဟောဘောကြီးတို့သာသနိကရရှိပါတယ်။နောက်တစ်ပိုင်းကတော့ဒီညိုရိုးတွေအုပ်ချုပ်မှုဒီလူတွေနဲ့လော့ကီဖိုင်ရာအဆောင်။ဒါတွေကတော့24တူရှိထားတဲ့ဟာတွေပါ။အဲ့ဒီနှစ်ပိုင်းကျန်နေပြရပါမယ်။ပြည်ချက်ပြမှာနောက်တစ်ခုကခုနကပြောတဲ့အဲ့ဒီဗုဒ္ဓပရပိုက်တွေ။ရှေ့ပရပိုက်ကြီးပရပိုက်သာဒီ24ရရှိတဲ့ဟာ။အဲ့တော့ဒီကတည်းကနဲ့မတူတာကတော့ကျွန်တော်တို့ဘိတ်တနိုးပေါ့နော်ဘိတ်တနိုးမှာတော့ခုနောက်ပိုင်းဘုရားစင်ထုတော်ဟူပြီးစတော့စင်ထုဆိုလည်းတွေ့ပါတယ်ဘိတ်တနိုးကတော့ဒီကတည်းကတိတ်မနှမ်းမငံမှရှိတယ်အဲ့တော့ဘိတ်တနိုးမှာထူးခြားတာကတော့ပါလေဆိုလို့ရှိရင်ကျွန်တော်တို့ barrier home လို့ခေါ်မှာပေါ့လူရင်းနှုံးတဲ့ကြူတဲ့အဖောက်အုံဒီကျွန်တော်တို့အိမ်မှာတွေ့ရတယ်နောက်အခန်းရှိခန်းပါတဲ့အဖောက်အုံတစ်ခုခုရှိတယ်အဲ့ဒီအဖောက်တချို့ဟာဒီအိန္ဒိယနိုင်ငံရှေ့ဆောင်ပိုင်းကဒီမကန်တယ်မကန်တယ်ဆိုတဲ့ဟာနဲ့အဖောက်အုံကြီးပြီးနေပါလေပုံစံပုံပတိုင်းလေးဒါကြောင့်ဘိတ်တနိုးကအဖောက်အုံများပြီးအိန္ဒိယတောင်ပိုင်းကအဖောက်အုံများနဲ့ဆက်ဆံမှုရှိတယ်လို့တော့အဲ့လိုဆိုကြပါတယ်။နောက်ဟန်လင်းကြတော့ဟန်လင်းကမှရှိတယ်ခုနပြောတဲ့ Berry House ပေါ့လေသင်ရရှင်ရဲ့ Home ပေါ့အဲ့ဒီပင်ကြိုင်ပြူတဲ့အဖောက်အုံသူဟာအဲ့လိုဒီဘိတ်တနိုးကအဖောက်အုံနဲ့တော်တော်လေးတူပါတယ်။အဲ့ဒီတည်းမှာဟန်လင်းကပိုသိဝင်သားကိုကောင်းတာတစ်ခုကပါလေဆိုလို့ရှိရင်ဟလင်းကပြူတစ်ခုတည်းကိုကိုးစားကြည့်တဲ့ time မဟုတ်ပါဘူးအခု CR ဘလောက်ကတော့ဟလင်းဟာပြူမတိုင်ခင်ကတည်းကပြောမယ်ဆိုရင်တောက်ခင်ထောင်းပိုင်းကပြူလေးသုံးနေတဲ့တောက်လက်နဲ့ PC ကြည့်ရတယ်ဒါတွေအားလုံးကဟလင်းမှာနေထိုင်ကျွန်တော်တို့24တူရှိနိုင်ပါတယ်အဲ့တော့ဟလင်းကပြောမြင်ကတော့ဒီ site သုံးမှုတဲ့မှာ continuity ရှိတာပေါ့ယဉ်ကျေးမှုစတိုက်စတိုက်တခုမှတောက်ခေပြီးရင်ကြီးခေဒီခေပြီးရင်တန်ခေတန်ခေဆိုပြန်ပြူခေပေါ့လေနောက်ဆုံးပကံအထိဆိုတော့အဲပကံကနေစတိုက်ဆိုတော့ခုနောက်ပိုင်းပြူနေတဲ့အထိဆိုတော့အဲ့တော့ဟလင်းဒီကျေးဇူးတင်ပါတယ်တိုင်းနဲ့ထိုင်ခဲ့တဲ့ဟိုရှီဟောင်းဆိုင်တစ်ခုဖြစ်တယ်လို့တော့ပြောလို့ရပါတယ်။ကိုသိဝင်လာကိုကောင်းတယ်ထင်ပါတယ
်။ UNESCO ကကြီးညာချက်ထမှာထူးခြားတာတစ်ခုတွေ့ရပါတယ်ဆက်။ဆက်မှုလုပ်ငန်းထွန်းကားစာတီအချိန်ကအမှတ်သားတွေတွေ့ရတယ်လို့ပြောပါတယ်။ဘာတွေကိုတွေ့လို့ပြောတာပါလဲဆက်
။ဖြစ်နိုင်စရာအကြောင်းရှိတာပါဆိုရင်တက္ကသိုလ်တွေပေါ့ဗျာဒီပန်တွေ၊ပန်မေနာတွေ၊ပဲလုပ်တဲ့တွေ၊ဖြိုးတဲ့ဒီပန်ရေကြိုတဲ့
ိုဟောင်းနေရှိအောင်ရှိပါလိမ့်မယ်ထင်ပါတယ်ဒါတွေကိုရည်ရွယ်တာဖြစ်တော့ဖြစ်မှာပ
ါ UNESCO ကနေပြီးတော့ဒီကမ္ဘာရှေ့အောင်ထိမ့်သိမ့်တဲ့နေရာဖြစ်နေတတ်မှတ်လိုက်တဲ့အခါမှာဒီဒေတာအတွက်ကိုဘာတွေများထူးထူးခြားခြားဖြစ်လာမလဲဆရာဘာတွေများလှုပ်တင်ပါလဲ
ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ဒီ UNESCO ရဲ့ထိမ့်သိမ့်မှုအောက်ကိုအမွေနှစ်ထက်ကိုဒီ2 site 2 site ဝင်ပါတဲ့အကြောင်းမြန်မာနိုင်ငံရဲ့ခီးသွားလို့မြန်မာဒီပါနိုင်ငံသားတွေခီးသွားမှုကစိတ်ဝင်စားမှုပုံများလာနိုင်တယ်အဲ့ဒီခီးသွားတဲ့အဲမှာမှတနည်းအားဖြင့်ဒီပညာရှင်တွေအတွက်ပို့ပြီးတော့အာရုံကျစရာနေရာဆူဖြစ်လာနိုင်ပါတယ်ပညာရှင်တွေကပို့ပြီးတော့အာရုံကျလာနိုင်ပါတယ်နောက်ပြီးကဒီ future ထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့ UNESCO ရဲ့ plan တွေအတိုင်းပြုပြင်ထိမ့်သိမ်းရမှာဖြစ်တဲ့အကြောင်းဒီအဆောက်အအုံများကြီးရေရှည်တည်တဲ့ခံမြင်မှုတွေအမှခင်ရတခုရှိလာနိုင်ပါတယ်နောက်တစ်ခုကပြုပြင်ထိမ့်သိမ်းမှုအတွက်လိုအပ်သောထောက်ပံ့ရေးငွေများလည်းမြန်မာနိုင်ငံကအများကြီးရရှိနိုင်နေပါတယ်ဝိကီအဖြစ်တော့ကောင်းမိပညာပိုင်းဆိုင်ရာတော့လည်းကောင်းထောက်ပံ့နေအများကြီးရရှိလာနိုင်ပါလေ။နောက်ပြီးကမြန်မာနိုင်ငံမှာရှိတဲ့ဒီဘာသာရေးဆိုင်ရာလုပ်နေတဲ့လူတွေအတွက်လည်းထောက်ပံ့ကောင်းနေအများကြီး follow လုပ်နေကြယူဖတ်ပါလေ။ဒေသပြန်တယ်ကိုအဓိကတော့ကျွန်တော်တို့ဒီညီကျေမှုနဲ့ပတ်သက်လို့ဖြစ်ဖြစ်ကျန်းမာရေးနဲ့ပတ်သက်လို့ဖြစ်ဖြစ်လူတွေမှာအဓိကလိုအပ်ကြတော့ awareness ပါ။အသိရှိဖို့တူပါတယ်။ဒီဟာကိုတန်ဖိုးထားတဲ့ဖို့အသိရှိဖို့တူတယ်။အဲ့တော့ဒီဟာတွေကိုလူတွေအသိရှိလာဖို့အတွက်ပညာပေးဖို့မှုတွေအများကြီးကြေကြေပြန့်ဖို့တူပါလိမ့်မယ်။အဲ့တော့ဒီပညာပေးမှုတွေဟာလူတွေဆိုတဲ့နေရာမှာပြည်သူတွေရောအုပ်ချုပ်သူတွေရောကျွန်တော်တို့အားလုံးကအဲ့ဒီသတ်မှတ်ထားတဲ့စာရင်းပြန်ညွှန်ကိုလိုက်နာဖို့လိုပါလိမ့်မယ်။ကျွန်တော်ဘာသာရေးကိုကြီးညိုလို့တရားလို့ထုံချူသုံးမယ်၊ရွှေချမယ်၊စသဖြင့်ဒါတွေကကျွန်တော်တို့သတ်မှတ်တဲ့စာရင်းပြန်ညွှန်နဲ့ညီမညီတော့မှာပါ။ဒါတွေကိုကျွန်တော်အတိအကျလိုက်နာဖို့လိုမှာ။ရှောင်းပြည်ပြည်ကိုရှောင်းပြည်ပြည်ကဲ့သို့ပဲကျွန်တော်ရေရှည်တီဗန့်ခိုင်မြောင်ဘာသာဘာလုပ်ပေးမလဲ၊ဘယ်လိုကောက်ွယ်မလဲ၊ပြည့်ပြောင်းဒါမျိုးပဲလုပ်ဖို့လိုမှာပါ။ဟိုသူ theory ရဆိုလို့ရှိရင်အခုကျွန်တော်တို့ပကံတို့ဘာလို့မှာလဲ။ဒီ action 5 site အဲဒီရှေးဟောင်းဒီ landscaping ကို action landscaping ကိုရအောင်ဒီမှာမူလပုံနဲ့တိုင်းထိမ့်သိမ်းထားတဲ့အနေထားမျိုးဖြစ်ပါတယ်။ဒီတွေ့ရတာတွေပါလေကျွန်တော်လုပ်ခွင့်မရှိပါဘူး။နောက်ကက်ရလန့်နေပါလေဖောက်လို့မရဘူး။အဲဒီနားမှာဟိုပြောမယ်ဆိုလို့ရှိရင်ခင်မိအဆောက်အုံတွေကျွန်တော်ဖောက်ခွင့်မရှိပါဘူး။စတဲ့ဒီလိုပတ်မှတ်တဲ့အများကြီးပေါ်လာပါလိမ့်မယ်ထင်ပါတယ်။တင်းတဲ့နေရာမှာကျွန်တော်တို့ကဒီ100ကျော်သွားတဲ့ဟာတွေကရှေးဟောင်းအမွေနှစ်ထဲတင်းနေမှာပါပါတယ်။အဲ့တော့ Manly လောက်ကိုမပြောပါနဲ့အောင်။ Okay လောက်ကိုမပြောပါနဲ့အောင်။ကျွန်တော်တို့ဒီကိုလိုနီဖြစ်ကရှိတဲ့အဆောက်အုံများဟာလည်းပဲတကယ်တော့ဒါကိုလိုနီယယ်အာကီတက်ချာဆိုလည်းပဲဒါကသမိုင်းဝင်နေပါပြီ။ဒါတွေလည်းကျွန်တော်ထိမ့်သိမ့်သိပါတယ်
။ပြူမြို့၃မြို့အပါဝင်ထိမ့်သိမ့်သိတဲ့ရှေးဟောင်းမြို့နဲ့နေရာ၈ခုကို1994ခုနှစ်ကကမ္ဘာအမွေနှစ်စင်းတဲ့ထည့်ဖို့အတွက်မြန်မာနိုင်ငံကတင်သွင်းခဲ့ပါတယ်။ဒီအထဲမှာရှေးပြည်သူကလက်ရာတွေထင်းထင်းရှားရှားရှိနေတဲ့မြောက်ဦးမန္တလေးအင်းဝနဲ့ဟန်တာဝရီမြို့ဟောင်းတွေပါဝင်တယ်လို့ဗရလင်းကူနဲ့အင်းလေးကံမှာပါဝင်တယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကနေတန်လှွင့်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြည့်ပြည့်ချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းနိုမီတာ32 51နဲ့လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့ချိန်လေးတွင်မှသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကရှင်းညာပေးပါမယ်
ပဲချင်းနိုင်ငံဘရက်ဆယ်မြို့မှာဥရောပသမ္မတ EU နဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်တမိုင်းဝင်သဘောတူညီချက်တရက်ကိုယူကရိန်းသမ္မတပက်ထရိုပိုရန်ရှင်ကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းရှေ့ပိုင်းမှာရုရှားလူလာသူခွတ်ထွက်ရေးသမားတွေပေါ်စစ်ဆင်နေတာတွေကိုလွန်ခဲ့တဲ့ဒီဘက်လောက်ကစပြီးတစ်ပတ်သက်ပြစ်ခတ်ရဆဲဖို့ကြေညာချက်ဒီကနေ့တက်တန်းကုံဆုံးတော်မှာထပ်တိုးသင့်မသင့်ဒီကနေ့ပြည်သက်ဆုံးဖြတ်မယ်အကြောင်းလဲပြောဆိုခဲ့တာပါ။ဥရောပကွန်မရှင်ရဲ့အကြီးအကဲသစ်တူရွေးချယ်ဖို့အတွက်ဥရောပသမ္မတ EU ဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေဘရက်ဆယ်မြို့မှာနေ့ရက်ကျဆွေးနွေးနေပါတယ်။လူဇင်ဘောက်ဝန်ကြီးဟောင်းယွန်ကလော်ဒီယွန်ကာအရွေးချယ်ခံရလိမ့်မယ်လို့လည်းအများကမျှော်လင့်နေကြတာပါ။မြန်မာသမ္မတဦးသိန်းစင်ရဲ့လေးရက်ကျတရုတ်နိုင်ငံခီးစဉ်ဒီကနေ့စတင်ရမှာတော့တရုတ်သမ္မတအပါအဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်
။တရင်းချင်းချုပ်ကိုကောင်လုံးကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညာစီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ကျမရောနန္ဒာချက်မှာ VOA American တညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.